Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရ2023ခုနှစ်ဩဂုတ်လ24ရက်နေ့ကြာသပတေးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24.50 51လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တောတာရှင်များရှင်လန်းချက်မြေချပါစေရှင်ကျွန်မသင်ခီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်ကျွန်တော်တမောင်သားမှာအနည်းခတ်သိခင်းချင်းကြပါစေခင်ဗျာဒီကနေ့မက်ဆက်ပေးလို့တဲ့သတင်းတွေကတော့စစ်ကောင်စီအတွက်လေးစီရောင်းချဖြန့်ဖြူးပေးနေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုအမေရိကန်ကဗိုလ်တုနေမှာထပ်မံပိတ်ဆို့အရေးယူလိုက်ပါတယ်ဖမ်းဆီးထားတဲ့တပ်ပလဦးဝင်းမြင့်နိုင်ငံတော်တိုင်းမင်ကဒေါအောင်ဆန်းစုကြည်နဲ့တခြားသူတွေကိုလွတ်ပေးပြီးအာဆီယံရဲ့သဘောတူညချက်9ရပ်ကိုအကောင့်ထဲပို့ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကထပ်မံတောင်းဆိုလိုက်ပါတယ်စစ်ကိုရုရှားပြန်ပို့လို့ယူကရိန်းတွေကပြောကြတဲ့အတိုင်းယူကရိန်း drone တွေကမော်စကိုမြို့လယ်ကိုတိုက်ခိုက်လာနေတဲ့သတင်းနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုမတ်သိမ်းထိုက်နဲ့ပဲတင်ပြပေးကြမှာပါ
ကောင်းပါပြီရှင်။သတင်းနယ်ပီမှာတော့ American Republican Party သမ္မတလောင်းတွေရဲ့မကြာခင်ချစ်ပါတော့မဲ့စကားစစ်ထိုးပွဲအကျိုးသုံးသက်ချက်ကိုအရင်ဆုံးတင်ပြမှာပါ
။ It creates a very very difficult environment for the other Republicans because they have their own ideas.
တခြားသော Republican တွေအတွက်လွတ်အလွန်ကိုခက်ခဲတဲ့အခြေအနေကိုဖန်တီးပါလိမ့်မယ်လို့ Mary Washington တက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက်ခ Stephen Farnsworth သုံးသပ်ခဲ့တာပါ။မကြာခင်မှာပြည်စုံနားဆင်ကြရပါမယ်ရှင်။ဒီနောက်မှာတော့စကိုင်းကစီရီအချင်းနေထိုင်မှာဖန်ခံရတဲ့မြန်မာတွေအကြောင်းသတင်းပေးပို့ချက်တွေနဲ့အတူအက်ဒီတာနဲ့ဆွေးနွေးကန်လူတုနဲ့ချက်မာရေးအားကစားသတင်းဖတ်ဆင်ခဏတွေကိုလည်းနှาศင်ရပါမယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဥတင်မောင်တန်းနဲ့အတူတင်ပြပါမယ်ရှင
်။စစ်ကောက်စီအတွက်လင်းစီရောင်းချဖြန့်ဖြူးပေးနေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုအမေရိကန်ကဗိုလ်တုနေမှာပိတ်ဆို့အရေးယူလိုက်ပါတယ်။စစ်တပ်ကကိုပြည်သူတွေပေါ်တပ်ဖြတ်ရမှာသူတို့တွေရောင်းချပေးနေတဲ့လေစီကိုအသုံးပြုခဲ့တယ်လို့လည်းအမေရိကန်ဘာသာရေးဝန်ကြီးဌာနရဲ့အကြေညာချက်မှာဖော်ပြထားပါတယ်။ပိတ်ဆို့အရေးယူမှုအသစ်စင်းမှာပါလာသူတွေကတော့ဒေါခင်ဖြူဝင်းနဲ့ဦးစော်မင်းထွန်းတို့ဖြစ်ကြပြီးကုမ္ပဏီ၃ခုကတော့သူတို့နဲ့ပတ်သက်နေတဲ့ကုမ္ပဏီတွေဖြစ်ကြတယ်လို့ဆိုပါတယ်။စစ်ကောင်စီအတွက်အရေးပါတဲ့နောက်ထပ်ကဏ္ဍတစ်ခုကိုတိုးချက်ပြင်မှတ်ထားအရေးယူလိုက်ခြင်းအပြင်ကိုယ့်ရဲ့နိုင်ငံသားတွေကိုဖိနှိပ်ရမှာအသုံးပြုနေတဲ့အရေးမြစ်တွေကိုစစ်ကောင်စီအတွက်ပုံပြီးဆုံးရှုံးအောင်လုပ်နိုင်ခဲ့တယ်လို့ဘာသာရေးဝန်ကြီးဌာနအကြံဖတ်မှုနဲ့ဘာသာရေးဆိုင်ရာထောက်လှမ်းရေးဌာနရဲ့အတွင်းဝင် Brian Nelson ကကြေညာချက်မှာပြောပါတယ်။မပြည်သူတွေကိုဖိနှိပ်ဖို့စစ်ကောင်စီအားလေကြောင်းကနေအကြံဖက်တိုက်ခိုက်တာအပေါ်ပို့လို့အားထားလာနေတယ်လို့လည်းသူကဆိုပါတယ်။အာဏာသိမ်းပြီးခရိုင်ကဆိုရင်စစ်ကောင်စီကအရသာပြည်သူတွေရဲ့အသက်ပေါင်း3,900ကျော်ကိုတပ်ဖြတ်ခဲ့တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ဂျွန်လာတုံးကလည်း American ဘာသာရေးဝန်ကြီးဌာနကမြန်မာရေနံနဲ့ဓာတ်ငွေလုပ်ငန်းအပါအဝင်နိုင်ငံတော်ပိုင်းလုပ်ငန်းတွေကနိုင်ငံခြားငွေအတွက်အသုံးပြုနေတဲ့ဗန်ဂျီနှစ်ပံကိုပိတ်ဆို့အရေးယူခဲ့ပါတယ
်ကုလသမဂ္ဂလုံခြုံရေးကောင်စီမှဗိုလ်ထုနေကမြမရေးတကပိတ်ဆွေးနွေးခဲ့ပြီးအဖွဲ့ဝင်ရုရှားတရုတ်မပါတဲ့ဂျန်နဲ့73နိုင်ငံကပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်လာမှာသမ္မတဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အပါအဝင်မတရားဖန်ခံထားတဲ့အကျဉ်းသားအလုံးကိုအမြန်ဆုံးပြန်လွှတ်ပေးရင်းနဲ့လူခွင့်ရေးကိုလေးစားလိုက်နာဖို့ထပ်လောင်းတောင်းဆိုလိုက်ပါတယ
် The council set out its expectations clearly.
2022ခုနှစ်တုန်းကချက်မှတ်ခဲ့တဲ့လုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ် 2669ကိုပြန်လည်ကိုးကားပြီးထုတ်ပြန်ချက်မှာနိုင်ငံရေးအကျဉ်းသားတွေပြန်လှုပ်ပေးရေးလူ့အခွင့်အရေးလေးစားလိုက်နာရေးတရားဥပဒေစွန့်မှုရေးနဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေရဲ့စံတော်ကိုလေးစားလိုက်နာဖို့တိုက်တွန်းခဲ့ကြောင်းကုလသမဂ္ဂဆိုင်ရာဗြိတိန်ဒုတိယအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီး James Creakey ကသတင်းထုတ်ပြန်သွားတာပါဒါ့အပြင်အာဆီယံသဘာဝတိရဲ့မြန်မာရေးကျိုးပန်းအားထုတ်မှုတွေကိုအသိအမှတ်ပြုကြောင်းနဲ့အာဆီယံပေါ်ခိုင်မာထောက်ခံအပြေချောင်းထက်လောင်းပြောကြားပြီးအာဆီယံဘုံသဘောတူညီချက်၅ရပ်ကိုအပြည့်အဝအကောင့်ထည့်ဖို့နိုင်ရေးချက်ချင်းလည်းငယ်အေးအေးယူဆောင်ရွက်ဖို့မြန်မာစစ်တပ်ကိုထပ်မံတောင်းဆိုထားပါတယ်။ထုတ်ပြန်ချက်ထက်မှရခိုင်ပြည်နယ်ကရိုဟင်ဂျာအကြက်တဲပြဿနာနဲ့မူလအစင်းမြစ်ကိုအပြေရှာရေးနဲ့လူနည်းစုတွေရဲ့အခွင့်အရေးတွေကိုအပြည့်အဝကာကွယ်ပေးရဲ့အချက်တွေကိုလည်းတောင်းဆိုထားပါတယ်။ဒီတောင်းဆိုချက်တွေအလုံးကတိုးတက်မှုမရှိသေးတဲ့အခြေအနေကိုလည်းစိုးရိမ်တဲ့အကြောင်းပြောဆိုထားပါတယ်ရှင
်။ကုလသမဂ္ဂလုံခြုံရေးကောင်စီမှဗိုလ်တုနေကမြမအရေးတကပိတ်ဆွေးနွေးခဲ့ရမှာကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်တာမကြီးဦးကျော်မိုးထွန်းမိန်ကွန်းပြောကြားခဲ့ပြီးစစ်တပ်ပေါ်လေရင်3လောင်စာစီနဲ့ငွေကြေးတွေဖြတ်တောက်ဖို့အဖွဲ့ဝင်နိုင်ငံတွေကိုထပ်မံတောင်းဆိုလိုက်ပါတယ်
။ The military junta used fighter jets and helicopters to conduct area
မြန်မာပြည်ကလူတွေရဲ့အသက်တွေကိုကယ်တင်ဖို့ဘာအတွက်အချိန်တွေထပ်ဆောင်နေဦးမလဲဆိုပြီး2020တခုနှစ်အာဏာသိမ်းမှုကိုစတင်ခဲ့တဲ့မြန်မာသံအမတ်ကြီးကလုံခြုံရေးကောင်စီအဖွဲ့ဝင်တွေကိုမေးခွန်းထုတ်ခဲ့ပါတယ်လူသက်တွေထပ်မမဆုံးချဖို့နဲ့ဒေတာတွေပတိကျိန်မှုတွေရပ်တန့်သွားဖို့အတွက်အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဆုံးဖြတ်ချက်နောက်ဆက်တွဲအရေးယူမှုတွေစတင်ဆောင်ရွက်ဖို့ဥကျော်မိုးထွန်းကစစ်ကောင်စီကိုပန်ချလိုက်ပါတယ်လူတို့အနေနဲ့ညီညွတ်နဲ့စစ်အာဏာရှင်စနစ်ကိုတော်လှန်နိုင်ပြီးမြန်မာပြည်မှာဖြစ်ပျက်နေတာတွေကပြည်တွင်းစစ်ဖြစ်နေတာမဟုတ်ဘဲတော်လှန်ရေးတပ်ဆင်နဲ့တွေတာဖြစ်ကြောင်းလည်းဥကျော်မိုးထွန်းကလုံခြုံရေးကောင်စီမှတင်ပြပါတယ်လူတို့ကစစ်အာဏာသိမ်းမှုကိုစန့်ကျင်ပြီးအရသားတွေအုပ်ချုပ်တဲ့ Federal Democracy နိုင်ငံတည်ဆောင်မှုလှုပ်ဆောင်နေတယ်လို့လည်းရှင်းပြခဲ့ပါတယ်စစ်တပ်ဟာလူမှုတော်လှန်ရေးကိုတန်းပြအောင်နိုင်မဲ့အရေးသွေးမရှိသလိုတိုင်းပြည်ကိုအုပ်ချုပ်နိုင်စွမ်းလည်းမရှိစီးပွားရေးတွတ်တက်အောင်လည်းမလုပ်နိုင်ဘူးလို့ထောက်ပြလိုက်ပါတယ်ဒီစစ်တပ်နဲ့ရေရှည်တည်တတ်မဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုလည်းစွန့်ဆောင်နိုင်မှာမဟုတ်ကြောင်းပြောခဲ့ပါတယ
်မြန်မာနိုင်ငံချင်းဆိုင်စိုက်ဘာရာဆွေးမှုခိုင်းတွေကိုချေမှုန်းဖို့တရုတ်ကထိုင်းနဲ့လာအိုတို့နဲ့အတူလှုပ်ဆောင်မယ်လို့ပြောဆိုကြောင်း South China Morning Post သတင်းစာကပြောပါတယ်ထိုင်းနဲ့လာအိုတန်မတ်ကြီးတွေနဲ့အတူမြန်မာနိုင်ငံဆိုင်ရာတရုတ်တန်မတ်ကြီးချန်ဟိုင်းကအင်ဂါနီကပူရဲကြီးညာချက်တရက်ကိုထုတ်ပြန်လိုက်တာပါအလင်းခရသူတွေကိုရှာဖွေခဲ့တင်ပြီးလောင်ကစားဂိုင်းတွေကိုချေမုန်းတာမှာအထောက်အကူပြုဖို့မြန်မာစစ်ကောင်စီနဲ့ကြိုးစားပေါင်းစပ်ညှိနှိုင်းမယ်လို့ကြီးညာချက်ကပြောထားပါတယ်တရုတ်နိုင်ငံပြည်သူ့လုံခြုံရေးဝန်ကြီးဌာနတာဝန်ရှိသူတွေနဲ့မြန်မာထိုင်းလာအိုကတာဝန်ရှိသူတွေထိုင်းနိုင်ငံချင်းမိုင်မှာတွေ့ဆုံခဲ့ကြပြီးတဲ့နောက်အခုကြေညာချက်ထွက်ပေါ်လာတာပါဒီအစည်းအဝေးကစိုက်ဘာရာဆွေးမှုတွေနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်နိုင်မဲ့နီလန်ရန်တရားတွေကိုဆွေးနွေးခဲ့ပါတယ်စိုက်ဘာရာဆွေးမှုခိုင်းတွေကိုစုံစမ်းချေမှုန်းနိုင်ဖို့အတွက်နိုင်ငံ၄နိုင်ငံကပေါင်းစပ်ညှိနှိုင်းရေးဌာနတစ်ခုကိုချင်းမိုင်မှာဖွင့်လှစ်မှာပါမြန်မာနိုင်ငံမှာဖြစ်နေတဲ့စိုက်ဘာရာဆွေးမှုတွေလူကုန်ကူးမှုတွေနဲ့ပတ်သက်လို့လူမှုမီဒီယာတွေပေါ်မှာတရုတ်ပြည်သက်ကစိတ်ဝင်စားလာကြတာလဲတရုတ်အစိုးရအပေါ်မှာဖိအားလို့ဖြစ်ခဲ့တယ်လို့ South China Morning Post ကပြောပါတယ်ဒီချင်းနေမှာအခုလာရှင်းနေကစရုံတင်လာခဲ့တဲ့ No More Bets ရာဆွေးမှုရုပ်ရှင်ကဗုဒ္ဓဦးနဲ့အထိယွမ်3ဘီလီယံရရှိထားပြီးဖြစ်အောင်လူတွေကစိတ်ဝင်စားခဲ့ကြတာပါတရုတ်ရှင်ကရှစ်တောင်အရှနိုင်ငံတနိုင်ငံကစိုက်ဘာရာဆွေးမှုဂိုက်မှာတရုတ်လူငယ်လေးတယောက်အလေးအညာခံရတဲ့ဇာတ်လမ်းဖြစ်ပါတယ်ရှင်
VOA American အသံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ကြာသပတေးမနေ့ဒရင်းတွေကို VOA ကဆက်လက်ကြေညာနေပါတယ်ရုရှားထုံးကြီးထိတာကြောင့်ယူကရိန်းအရှေ့မြောက်ပိုင်းကကြေးရော်တရော်ရဲ့အကြောင်းကိုထိမှန်ခဲ့တဲ့အတွက်လူ၄ယောက်ဗုဒ္ဓဦးနေကသေဆုံးခဲ့တယ်လို့ရုရှားရဲ့ဘယ်ကိုရော့ဒေသမှာ drone တိုက်ခိုက်မှုကြောင့်လူ၃ယောက်သေဆုံးခဲ့ရပြီးမြို့တော်မော်စကိုကလည်း၆ညမြောက် drone နဲ့ဗုဒ္ဓဦးနေကတိုက်ခိုက်ခံရပါတယ်။ယူကရိန်းမြို့တော်ကီးတက်မိုင်140ကွာရော်မနီယွာကအကြောင်းကိုထုံးကြီးထိမှန်ခဲ့မှာအပြက်စီးတွေကြားတဲ့ကအကြောင်းဒါရိုက်တာဒုတိယဒါရိုက်တာအတွေ့အမှုနဲ့စာကြည့်တိုက်မှုတို့ရဲ့ရုပ်လောင်းတွေကိုတွေ့ရှိခဲ့ကြပါတယ်။အဲလိုတွေ့တာကိုယူကရိန်းပြည်ထောင်စုဝန်ကြီး Igor Klimenko က Telegram လူမှုစာမျက်နှာမှာတင်ပြထားပါတယ်။ယူကရိန်းကစစ်ပွဲတွေရုရှားပြန်ပိုးလို့ပြောထားခဲ့တဲ့အတိုင်းယူကရိန်း drone တွေကမော်စကိုမြို့တော်နဲ့တခြားဒေသတွေကိုဗုဒ္ဓဦးနေကတိုက်ခိုက်ခဲ့ကြပါတယ်။လူတွေလမ်းပေါ်သွားနေကြတော့ drone ကနေဖောက်ခွဲရေးပစ္စည်းတွေနဲ့တိုက်ခိုက်ခဲ့တယ်လို့ Belgorod ဒေသအုပ်ချုပ်ရေးမှူး Vyacheslav Gladkov ကTelegram လူမှုစာမျက်နှာမှာပြောပါတယ်လူ၃ယောက်တိုက်ဆုံးခဲ့တယ်လို့လည်းအာဏာပိုင်တွေကဆိုပါတယ်မြို့တော်မော်စကိုရဲ့စီးပွားရေးလုပ်ငန်းတွေရှိရာမြို့လယ်ကောင်ကို drone နဲ့တိုက်ခိုက်ခဲ့ရမှာမိုးထီတိုက်မြင့်ဆော့ဘူးတစ်ခုရဲ့ brain box ကိုထိမှန်ခဲ့ပေမဲ့အသေးပြောက်ထိခိုက်တော့မရှိခဲ့ပါဘူ
းရုရှားနိုင်ငံမှာဗုဒ္ဓဦးနေကကိုပိုင်ဂျက်လီရင်ပြက်ချခဲ့လို့လိုက်ပါလာတဲ့လူ၁၀ဦးလုံးတိုက်ဆုံးခဲ့တယ်လို့ရုရှားအရေးပေါ်ကယ်ဆယ်ရေးအရာရှိတွေကပြောပါတယ်ခီးတဲ့စီးရင်တဲမှာရုရှားစစ်တပ်ကိုဆန့်ကျင်ပုန်ကန်ခဲ့တဲ့ရုရှားခြေစားလက်နက်ကိုင်အဖွဲ့ဘက်ကနာခေါင်းဆောင်ရက်ဂနီပရီဂိုရှင်ပါဝင်နေပြီးသူတကယ်လေရင်ပေါ်ပါသွားလားဆိုတော့အခုချိန်မှာရှင်းရှင်းလင်းလင်းမသိရသေးပါဘူးလေရင်မှု၃ဦးနဲ့ခီးတဲ့9ဦးလိုက်ပါလာတဲ့လေရင်ဟာမော်စကိုမြို့တော်ကနေစိန့်ပီတာစဘတ်ကိုပြန်တန်းနေတော့မြို့တော်ရဲ့မြောက်ဖက်မိုင်60ကျော်အကွာမှာပြတ်ကျခဲ့ကြောင်းတာဝန်ရှိသူတွေကိုကိုးကားပေးရုရှားအစိုးရပိုင်းသတင်းအေဂျင်စီ TASS ကဖော်ပြပါတယ် ရုရှားနိုင်ငံပိုင်သတင်းဌာနတစ်ခုဖြစ်တဲ့ RIA ကလည်းအရေးပေါ်ကဲဆယ်ရေးတာဝန်ရှိသူတွေကိုကိုကပီလေရင်ပြက်ကျရာနေရာမှာရုပ်အလောင်း၈လောင်းတွေ့ရှိထားတယ်လို့ပြောပါတယ်။လေရင်ပြက်ကျမှုသတင်းတွေထွက်ပေါ်လာချိန်မှာရုရှားသမ္မတဗလာဒီမီယာပူတင်ကတော့ခါစတိုက်ပွဲအထက်မှအခမ်းအနားမှာယူကရိန်းစစ်မြေပြင်ကသူတို့အခေါ်အထူးစစ်ဆင်ရေးအတွင်းတရဲကောင်းတွေကိုချီးကျူးဂုဏ်ပြုစကားပြောနေတာကိုတွေ့ရပါတယ်။လေရင်ပြက်ကျမှုကို AP သတင်းဌာနကပြန်လည်သုံးသပ်ထားတဲ့ပြန်တမ်းမှုခြေရကအချက်အလက်တွေအရအရင်က precaution အသုံးပြုလေရှိတဲ့ဘက်နာဂျေးစာစစ်တပ်ကုမ္ပဏီနာမည်နဲ့မှတ်ပုံတင်ထားတဲ့လေရင်ဟာဗုဒ္ဓနေ့ညနေပိုင်းကမော်စကိုမြို့ကထွက်ခွာခဲ့ပြီးမိနဲ့အနေငယ်အချာမှာဆက်သွယ်ရေးအချက်ပြမှုပျောက်ကွယ်သွားတာကိုတွေ့ထားပါတယ်ရှင
်။ဇခေယူကရိန်းရှိရုရှားတပ်တွေရဲ့တပ်မှုဖြစ်ခဲ့ပြီးဗက်နာကျေးစားတပ်ဖွဲ့ခေါင်းဆောင်နဲ့ဆက်နေတယ်လို့သိကြတဲ့ဗိုလ်ချုပ်ကြီးစာကေးဆူရိုဗီကင်ကိုလေတပ်ရာထူးကနေဖယ်ရှားလိုက်တယ်လို့ရုရှားမီဒီယာတွေကဖော်ပြကြပါတယ်။ရုရှားအကာသတပ်ဖွဲ့တပ်မှုရာထူးနေရာကိုဒုတိယဗိုလ်ချုပ်ကြီးဗစ်ကတာအဇလော့ဖ်နဲ့အစားထိုးလိုက်တယ်လို့ရုရှားနိုင်ငံတော်ပိုင်သတင်းဌာန RIA Novosti ကအမည်မဖော်လိုသူဦးကိုကိုးကားပြီးဗိုလ်ထုနေကပြောပါတယ်။ရုရှားနေစဉ်သတင်းစာ RBC ကတော့ဗိုလ်ချုပ်ကြီးဆူရိုဗီကင်ကိုတခြားနေရာရွှေ့လိုက်တာဖြစ်တယ်လို့ဆိုပါတယ်။ဒီတရုတ်နေနဲ့ပတ်သက်ပြီးရုရှားဆိုကဘာမှတ်ချက်မှမပေးသေးပါဘူး။ဗန်နာဂျီဇာတပ်ဖွဲ့ကပုံကန္တာခဏတာဖြစ်ခဲ့ပြီးတဲ့နောက်ဂျွန်လ23 24ခရက်ကဗိုလ်ချုပ်ကြီးဆူရိုဗီကင်ကိုအများပြည်သူမြင်ကွင်းမှာမမြင်ကြရတော့တာပါသူပြောက်နေခဲ့တာကဒုလောဒုလောအတိခက်စရာဖြစ်နေခဲ့တာပါဗိုလ်ထုတွေလေရင်ပြကြမှာပါသွားတဲ့ဗန်နာဂျီဇာတပ်ခေါင်းဆောင်ယက်နီပရီဂိုဇင်းနဲ့လည်းသူကရင်းနှီးတယ်လို့သိကြပါတယ်အဲဒီလိုပုံကန္တာထားကြတဲ့အတွက်ထွက်လာတဲ့ဗီဒီယိုမှာတော့ဗိုလ်ချုပ်ကြီးဆူရိုဗီကင်ကဗန်နာခေါင်းဆောင်ပရီဂိုဇင်းကိုသူ့ရဲ့ဂျီဇာတပ်တွေပြန်ရုပ်သွားဖို့ပြောခဲ့တာပါဗန်နာခေါင်းဆောင်ကလည်းရုရှားစစ်တပ်ကိုဝေဖန်ခဲ့ပေမဲ့ဗိုလ်ချုပ်ကြီးဆူရိုဗီကင်ကိုတော့အကောင့်ဘက်ကပြောခဲ့ပါတယ်
။အရင်လကလွတ်တင်ခဲ့တဲ့အိန္ဒိယအာကသယင်ဟာလကဘာရဲ့တောင်ဘက်ဝင်ရိုးစွန်းဒေသမျက်နှာပြင်မှာဗုဒ္ဓနေ့ညနေပိုင်းမှာအောင်မြင်စွာဆင်းသက်နိုင်ခဲ့ပါတယ်။ဒါဟာအရင်မစူးစမ်းမလေ့လာရသေးတဲ့လမျက်နှာပြင်ရဲ့ခက်ခဲတဲ့အစိပ်အပိုင်းတစ်ခုပေါ့ပထမဆုံးဆင်းသက်နိုင်ခဲ့တဲ့နိုင်ငံဖြစ်လာပါတယ်။အမေရိကန်ရုရှားနဲ့တရုတ်နိုင်ငံတွေဟာလရဲ့အီကွေတာဒေသအနီးကိုဆင်းသက်ခဲ့ဘူးကြပေမဲ့တောင်ဝင်ရိုးစွန်းရဲ့ပိုပြီးခက်ခဲကြံ့တဲ့မြေပြင်ပေါ်ကိုအရင်ကတခြားဘယ်နိုင်ငံကမှဆင်းသက်နိုင်ခြင်းမရှိသေးတာဖြစ်ပါတယ်ရှင်ထိတ်တန့်ရောက်သတင်းတွေကိုဥတည်မောင်းတန်းနဲ့အတူတင်ပြပေးခဲ့တာပါရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ2024ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက် Republican Party ရင်သမ္မတလောင်းနေပထမဆုံးအကြိမ်စကားစစ်ထိုးပွဲဗုဒ္ဓနေ့မကြာခင်အချိန်မှာပဲ Wisconsin ပြည်နယ် Milwaukee မှာကျင်းပပါမယ်။ Party ရင်သမ္မတလောင်းဖြစ်လူလူစစ်တမ်းတွေမှာရှေ့ဆုံးကပြင်းနေတဲ့သမ္မတဟောင်း Donald Trump ကတော့စကားစစ်ထိုးပွဲမှာသူမပါဘူးလို့ပြောထားပါတယ်။ဒါပေမဲ့လည်းသူနဲ့ပတ်သက်တဲ့အကြောင်းအရာတွေကစကားစစ်ထိုးပွဲအပေါ်မှာလွှမ်းမိုးနေမှာပါ VOA သတင်းတောက် Steve Harman စကားစစ်ထိုးပွဲကျင်းပမဲ့ Milwaukee ကနေသတင်းပေးပို့ထားတာကိုကိုသိန်းထိုင်ဦးပြောပြပေးပါမယ်ရှင
်ဒီနေ့ဗိုဒူးနေ Wisconsin ပြည်နယ် Milwaukee မြို့စကားစစ်ထိုးပွဲဆင်မြင့်မှာသမ္မတဟောင်း Donald Trump ကိုရှင်ပြိုင်မဲ့ Republican Party တွင်သမ္မတလောင်းရှင်ပြိုင်မဲ့သူတွေတွေ့ဆုံကြပါလိမ့်မယ်ပါဝင်ဆွေးနွေးမယ်လို့မျှော်လင့်ထားသူတွေက New Jersey ပြည်နယ်အုပ်ချုပ်ရေးမှူးအောင် Chris Christie ကတော့ Trump ကိုပြင်းထန်ဝေဖန်တဲ့သူပါတခြား Florida ပြည်နယ်ဥချုပ်ရေးမှူး Ron DeSantis နဲ့နောက်ထပ်ရှင်ပြိုင်မဲ့ South Carolina ပြည်နယ်ဥချုပ်ရေးမှူးအောင်ကုလသမဂ္ဂဆိုင်ရာအမေရိကန်သံမက်ကြီးဖြစ်တာဝန်ယူခဲ့တဲ့ Nikki Haley တို့လိုကိုယ်စားလှယ်တွေကတော့ Donald Trump နဲ့ပတ်သက်ပြီးထင်းထင်းသိမ်းသိမ်းပြောဆိုလို့ရှိပါတယ်။အမေရိကန်ပြည်ထောင်စုကိုကြီးမြတ်တဲ့နိုင်ငံပြန်ဖြစ်ရမယ်ဆိုတဲ့ Trump ကြွေးကြော်လို့ရှိတဲ့လက်ရာစီမံချက်ကိုအကောင်အထည်ဖော်နိုင်ဖို့ယုံကြည်ထားကြတဲ့ Trump ပေါ်မှာသစ္စာရှိတဲ့ပါတီတွင်းကအမာခံတွေကိုတင်သွင်းစည်းရုံးနိုင်မယ်လို့အဲ့ဒီကိုယ်စားလှယ်တွေမျှော်လင့်နေပုံရပါတယ်။စကားစစ်တိုးပွဲမှာ2020သမ္မတရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့ဒေါ်နယ်ထရန့်ကအတင်းအကျပ်ပြရပေးခဲ့ပေမဲ့သူလက်မခံခဲ့ဘူးဆိုတော့ဒုသမ္မတဟောင်းမိုက်ပန့်စ်လည်းပါဝင်လာလိမ့်မယ်။လူထုစစ်တမ်းတွေအရတော့မိုက်ပန့်စ်ပေါ်မှာ Republican Party အတွင်းထောက်ခံမှုကစေကနန်းအောက်မှာသာရှိပြီးအတော်လေးနေပါနေတာတွေ့ရပါတယ်စကားစစ်တိုးပွဲမှာဒေါ်နယ်ထရန့်ပြောလို့ပြောတာစိတ်ဆိုးဒေါသဖြစ်နေတဲ့မတ်ချက်စကားတွေကြားချင်မှကြားရမှာဖြစ်ပေမဲ့ပြောဆိုဆွေးနွေးချက်တွေတော်တော်များများကတော့သူ့အကြောင်းကပဲလွှမ်းမိုးနေမယ်လို့မျှော်လင့်ရပါတယ်သမ္မတထရန့်ဟာသူသမ္မတအဖြစ်တာဝန်ယူခင်ကနေယူပြီးချိန်မှာရာဇဝတ်မှုပေါင်း90ကျော်ကိုကျူးလွန်ခဲ့တယ်ဆိုပြီး တရားစွဲဆိုခံထားတာပါမေရီဝါရှင်တန်တက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက်ကစတီဖန်ဖန်ဝော့စ်ကတော့အခုလိုသုံးသပ်ပါတယ်
It creates a very very difficult environment for the other Republicans because
တခြား Republican တွေအတွက်အလွန်အလွန်ကိုခက်ခဲတဲ့အခြေအနေကိုဖန်တီးပါလိမ့်မယ်ဘာလို့လဲဆိုတော့သူတို့မှလည်းစီးပွားရေးလို Ukraine လို့လူဝင်မှုကြီးကြပ်ရေးလို့အရေးကြီးတဲ့ကိစ္စတွေဘလို့ဆောင်ရွက်ချင်တယ်ဆိုတော့တွေးထားတာတွေရှိပါလိမ့်မယ်ဒါပေမဲ့ဒီအကြောင်းတွေကိုပြောဖို့ဆိုဖို့အခွင့်အရေးတိတ်ရှိမှာမဟုတ်ပါဘူးဒေါ်နယ်ထရန့်နဲ့ပတ်သက်လို့ပဲသူတို့ကိုမေးကြပါလိမ့်မယ
်ဒေါ်နယ်ထရန့်ကအမေရိကန်ပြည်သူတွေသူ့ကိုတီးပီးသားဖြစ်တဲ့အတွက်သူ့အနေနဲ့စကားစစ်တိုးပွဲမှာပါဦးမလို့ဆိုပြီးသူ့ကိုယ်ပိုင်လူမှုကွန်ရက်မှာရေးသားထားပါလေဒါကြောင့်လဲစစ်တမလာအတွင်းဒုတိယကြိမ်ကျင်းပကိုပြင်ဆင်ထားတဲ့စကားစစ်တိုးပွဲမှာရောနောက်ကျင်းပမယ့်စကားစစ်တိုးပွဲမှာပါဒေါ်နယ်ထရန့်ပါမယ်မပါဘူးဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။ Republican Party တွင်းမှာဒေါ်နယ်ထရန့်ကိုအဓိကရှင်းပြနိုင်မဲ့အနီးဆက်ဆုံးပြိုင်ဘက်က Florida ပြည်နယ်ဥချုပ်ရေးမှူး Ron DeSantis ဖြစ်မယ်လို့နိုင်ငံရေးလေလာသူတွေကမျှော်လင့်ထားကြပါလိမ့်။ Florida ပြည်နယ် St. John မြို့ကအမေရိကန်နိုင်ငံရေးသုံးသပ်သူတူဖြစ်တဲ့ဦးစန်းအောင်ထွန်းကတော့ Republican Party အတွင်းနိုင်ငံရေးအခြေအနေမဲဆွယ်ပွဲတွေနဲ့ပတ်သက်ပြီး VOA ကို Zoom ကနေအခုလိုပြောပါလိမ့်။
ဟိုဒေါ်နယ်ထရန့်ကအခု Milwaukee မှာဆွေးနွေးမဲ့ပွဲပေါ့နော် debate မှာသူကမပြိုင်မပါဝင်ဘူးလို့ညင်းထားတယ်ဘာဖြစ်လို့လဲဆိုတော့သူက Fox ဆိုသူက review လုပ်ထားတာပေါ့နော်ဒီအဲ့ထဲမှာ candidate ရှိရောက်တဲ့မှာအဓိကသူဒုတိယနေရာသူ့ကိုရှင်ပြိုင်နေမဲ့လူ Florida Governor DeSantis ကိုအချိန်အများကြီးပေးတယ်ဆိုပြီးတော့သူကြတော့ fair မဖြစ်ဘူးပေါ့နော်အဲ့တော့သူကတော့အရင် Fox မှာလုတ်ခဲ့တဲ့ Tucker Carlson နဲ့သူကမေးပြေလုပ်မယ်လို့ပြောတယ်ခင်ဗျအဲ့တော့သူ့ကိုအခုလောလောဆယ်တရားဆွဲထားတာက60တခုရှိတယ်ခင်ဗျ Trump ကိုရှင်ပြိုင်နိုင်မဲ့လူက DeSantis သို့မဟုတ်ဒီ Ramaswamy ပေါ့ဘာမှလို့ဆိုရင်တော့ကိုစာမီပေါ့သူကတော့အသက်အငယ်ဆုံးပေါ့အဲ့ဒီ candidate တဲ့မှာသူက38နှစ်သူကတော့ဒီ Millennial Generation ကိုသူ connect လုပ်ပေးနိုင်မယ်လို့သူထင်တာပေါ့နော်အဲ့တော့ဒီဖန်ကိုရှင်ပြိုင်နိုင်မဲ့လူက DeSantis ရှိမယ်ဆာမီရှိမယ်ကျွန်တော်စိတ်ဝင်စားတာကဟိုသူ့လက်အောက်မှာလုပ်ခဲ့တဲ့ Mike Pence ကဘယ်လိုပြန်ဖြည့်ရှင်းမလဲပေါ့နော်ဒီ YouTube ပေါ်မှာသူဝင်နေဆိုတော့သူဘယ်လိုမဲဆွယ်မလဲဆိုတာစိတ်ဝင်စားဆောင့်ကြည့်ရမှာပေါ့အဲ့တော့ Trump ကိုဒီ60တခုတရားစွဲဆိုထားပေမဲ့မလာကိုမှတရားစွဲတယ်ဆိုလို့ရှိရင်ဒီမဲဆွယ်ပွဲ campaign တွေမှာအဓိကသူတို့ကနောက်ဆုံး fan မရှိလို့ရှိရင် fan race မလုပ်နိုင်ရင်ရက်ပြက်လိုက်ရတာပေါ့ခင်ဗျအဲ့တော့ fair race လုပ်တဲ့အခါမှာမလာကိုမှစဆွဲတဲ့အချိန်မှာ Trump ရဲ့ campaign ပေါ်ရီကသူတို့3 million race လုပ်တယ်လို့ဆိုရခင်ဗျအဲ့တော့2023ကစပြီးသတင်းတွေမှာတွေ့ရတာက Trump က53 million race လုပ်ထားတယ်ခင်ဗျအဲ့တော့ပတ်စံအများဆုံးရှိတဲ့လူက campaign run နိုင်တာမဲဆွဲတဲ့နေရာဒေသတွေထွက်တာမဲဆွဲတဲ့နေရာမှာပို့ပြီးတော့သူများနဲ့ရှင်ကိုပြိုင်မဲ့နဲ့ရှင်ပို့ပြီးပြောနိုင်တာပေါ့ခင်ဗျအဲ့တော့ပတ်စံအရာအပိုးအရာဆိုလို့ရှိရင်ဒီမှာ၈ရောင်လုံးပေါင်းက Trump က50ရာခိုင်နှုန်းကျော်ပါတယ် Trump ကိုမဲပေးမယ်လို့စစ်တမ်းကောက်ထားတယ်ဒီဘက်က55ရာခိုင်နှုန်းပဲကျော်တယ်ဆိုတော့လောလောဆယ် Trump ကိုရှင်ပြိုင် run နိုင်မဲ့လူကမရှိဘူးလို့ပြောပါတယ်တချို့နိုင်ငံရေးသုံးသပ်တဲ့ဒီ American journalist တွေကဆိုလို့ရှိရင် is this 2024 election is just about the Trump ဆိုကြပါတယ်ခင
်ဗျ Donald Trump ပေါ်တရားစွဲဆိုထားတဲ့အမှုတွေကြောင့်လာမယ့်သမ္မတရွေးကောက်ပွဲသူ့အပေါ်မှာထောက်ခံမှုကြာဆင်းသွားနိုင်တဲ့အနေအထားတွေလည်းကြုံရနိုင်လဲဆိုပြီးသုံးသက်သူတချို့ရှိပါတယ်။ဦးဆောင်အောင်တော့ကတော့အခုလိုမြင်ပါတယ်
။သူ့ကိုထောက်ခံတဲ့လူတွေကပတ်စံလူနေတယ်ဆိုတော့ fan တွေကို donate လုပ်နေတယ်ဆိုတော့လောလောဆယ်တော့ထိခိုက်မှုမရှိသေးဘူးလို့ဆိုရမှာပေါ့ခင်ဗျ။သူဒီတရားစွဲလို့ပို့ပြီးတောင်ဟိုထောက်ခံတဲ့လူတွေတချို့ကြလည်းရှိပါတယ်ခင်ဗျ
။ဒီနေ့ကျင်းပမယ့်စကားစစ်ထိုးပွဲက Donald Trump အတွက်တော့သိအရေးကြီးတဲ့တဲရောက်နိုင်ခြင်းစီးနေဝိုင်းတစ်ခုမဟုတ်ဘူးဆိုပြီးနိုင်ငံရေးသုံးသက်သူတွေကမြင်ထားပါတယ်။ရလဒ်ဒီဘလိုဝဲဖြစ်ဖြစ်ဒေါ်နယ်ထရန့်ကပဲပါတီတွင်သမ္မတလောင်းအဖြစ်ရှေ့ကပြေးနေမှာပါဒါပေမဲ့လည်းတခြားသူတွေအတွက်တော့စကားစစ်ထိုးပွဲကအရေးကြီးပါလေသူတို့အပေါ်မှာလူထုထောက်ခံမှုစစ်တမ်းကိန်းဂဏန်းတွေပြောင်းလဲသွားနိုင်ပါလေအမေရိကန်တက္ကသိုလ်နိုင်ငံရေးဌာနတွဲဖက်ပါမောက်ကဂျော်ဒန်တာမန်ကအခုလိုမြင်ပါလေ
We've seen from debates and past elections
ဒီကောက်ပွဲကာလတွေတုန်းကလည်းကိုယ်စားလှယ်လောင်းနေတဲ့မှာတခါတရံလူထုထောက်ခံမှုအရှိန်ရလာပေမဲ့နောက်ပိုင်းသတ်မှတ်ချက်တွေမပြည့်တော့ထောက်ခံမှုလိုအပ်တဲ့လောက်မရတော့ထွက်သွားကြတာတွေတွေ့ခဲ့မှုပါတယ်ပြောတဲ့အကြောင်းအရာကလူအများအာယုံစိုက်လာတဲ့အတွက်ထောက်ခံမှုအကြီးအကျယ်တက်လာတဲ့သူတွေလည်းတွေ့ခဲ့မှုပါတယ
်လာမယ့်နှစ်ဇူလိုင်လအခုစကားစစ်တိုးပွဲကျင်းပမယ်ဝက်စ်ကွန်ဆင်ပြည်နယ်မယ်ဝော်ခီမှာပဲ Republican Party ကနိုင်ငံလုံးဆိုင်ရာပါတီညီလာခံကျင်းပပါလိမ့်မယ် စကားစစ်တိုးပွဲမှာပါဝင်တဲ့ကိုယ်စားလှယ်လောင်းဒူးချင်းစီကသူတို့ရဲ့စီယုံပြောဆိုချက်တွေကတဆင့်ပါတီညီလာခံမှာပါတီကိုစားပြုသမ္မတလောင်းအဖြစ်ရွေးချယ်ခံရဖို့အခြေအနေတွေတွန်းတင်သွားမယ်လို့ပဲမျှော်လင့်ထားကြမှာဖြစ်ကြောင်းပါခင်ဗျာကျွန်တော်သိမ်းထားယူပါ
အခုတော့မြန်မာဆန်ရသတင်းဆောင်မတွေကိုတင်ပြပါမယ်ရှင်။စကိုင်းတိုင်းထဲမှာနေမည်ရှင်းလင်းရေးလုပ်နေတဲ့စစ်တပ်ဟာဗုဒ္ဓနေမှာဝက်လက်မြို့နယ်တဲကိုရောက်ရှိလာပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေတာကြောင့်ဒေသခံတွေဘေးလွတ်ရာတင်းရှောင်နေရပါတယ်။ရင်းမပင်မြို့နယ်ထဲမှာလည်းစစ်တပ်ကတစ်ကွင်းတွေနားကနေတစ်တွေသိမ်းယူနေပြီးအနီးနားမှာတပ်ဆွဲထားတာကြောင့်ဒေသခံတွေနေအိမ်မပြန်ရဲချပဲရဲအတော်ချတင်းရှောင်နေကြရပြီးအခက်ကြုံနေကြပါတယ်။စကိုင်းတိုင်းထဲကနောက်ဆုံးအခြေအနေတွေကိုတော့ကိုရဲမုံပြောပြပါမယ်ရှင်။
စကိုင်းမြို့နယ်တဲကကျွော်ရီကိုနေမြေရှင်းလင်းရေးလုပ်နေတဲ့စစ်သက်ဟာဩဂုတ်လ23ရက်နေ့လယ်ပိုင်းမှာဝက်လက်မြို့နယ်အဆက်ကထန်းကြီးကျွော်ကိုရောက်ရှိလာပြီးတပ်ဆွဲနေတာပါဒီလိုရောက်ရှိလာချိန်မှာကာကွယ်ရေးတပ်ဖွဲ့တွေကမိုင်းဆွဲတိုက်ခိုက်တာရှိတယ်လို့နှစ်ဖက်စစ်ရေးတင်းမာနေတယ်လို့ဝက်လက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကတာဝန်ရှိသူတို့ကအခုလိုပြောပါတယ
်စကိုင်းမြို့နယ်ထဲမှာရောက်ရှိနေတဲ့စစ်ကြောင်းကနေပြီးတော့ခုစကိုင်းမြို့နယ်ကျူရိုကြီးရွာထဲမှာရောက်ရှိနေတဲ့စစ်ကြောင်းကနေပြီးတော့ခုဝက်လက်မြို့နယ်ထကြီးကြီးရွာမှာဟိုတက်ဆွဲထားကြဟုတ်ဒီနေ့နေ့လယ်12နာရီခန့်လောက်ပါကြဟုတ်သူတို့တက်ဆွဲတဲ့စစ်ကြောင်းမှာဟိုကျွန်တော်တို့ဘက်ကနေပြီးတော့မိုင်းတို့ဆွဲလိုက်ကြကြမိုင်းဆွဲလိုက်တဲ့အချိန်ကြီးတော့သူဟိုတရင်ကတော့မတိရသေးဘူးသူတို့တိုက်ပွဲတွေဖြစ်မယ်လို့သူတို့ယူဆထားကြဟုတ်ခုလာမယ့်ရက်ဒီမှာပဲစီရက်တင်မှာမရှိတော့ပါဗ
ျမန္တလေးမြကြီးနားယထာလမ်းမေးမှာရှိတဲ့ထန်းကြီးကြီးရွာမှာစစ်တပ်ကတက်ဆွဲနေတာကြောင့်ယထာလန်တလျှောက်မှာရှိတဲ့ကြေးရွာ900ခန်းကဒေသခံအများအပြားဘေးလွတ်ရာတင်းရှောင်နေကြရပါတယ်။စစ်တပ်ဟာဝက်လက်မြို့နယ်တွေကိုမဝင်ရောက်ခင်စကိုင်းမြို့နယ်တွေကကြေးရွာတွေမှာလည်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ခဲ့ပါတယ်။ရဲသား2ဦးသေဆုံးခဲ့ပြီးကာကွယ်ရေးတပ်ဖွဲ့ဝင်5ဦးကြာဆုံးခဲ့တဲ့အထိတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒီအတော့အတွင်းစစ်တပ်ဟာရဲမပင်မြို့နယ်ထဲမှာရှိတဲ့စေတူတစ်ကွင်းနဲ့ပရင်ပြင်းတစ်ကွင်းတွေကတစ်တွေကိုအဂိုလာချောင်းနေကနေအခုတည်းထိရေလန်းချောင်းကနေတင်မောရီနဲ့မုံရွာမျိုးကိုတည်ဆောင်နေပါဗျ။ဒီလိုတည်ယူနိုင်မှုအတွက်ဒေသတွင်မှာတက်ဆွဲနေရာယူထားတာကြောင့်တစ်ကွင်းအနီးနားကကျေးရွာ900လောက်ကဒေသခံ3000ကျော်စစ်ဘေးတင်းရှောင်နေရတာအခုဆိုရင်ရက်20နီးပါးကြာမြင့်နေပြီဖြစ်ပါတယ်။အချိန်ကြာလာတာနဲ့အမျှစစ်ဘေးရှောင်နေအတွက်အစားအသောက်ရိတ်ခါအကူအညီတွေလိုအပ်နေပြီးဖျားနာသူတွေလည်းရှိနေတယ်လို့ဒေသခံသူကအခုလိုပြောပါတယ်။
တော်မောပြည်နေင်းဒီယာတာဘိုစီတူစစ်တလို့ရုံးကန်နေရတာမှဒီဒီဟိုအစားရွာတွေနေပြီးတော့လာကူညီတာလေးတွေအဲ့လိုစားတောင်းနေကြတာလေပြည်သူမှပြည်သူပေါ့အဲ့လိုကူညီနေကြတာစားမလာမှာပြည်သူအားလည်းပြည်သူအလိုကူညီရတာမိုးလည်းကြွားနေရဆိုတော့လက်ခက်တွေတွေ့နေကြတာပြောတာလိုအပ်တာတော့စားနိုင်ရကလိုမလိုမှမဆေးဝါးလိုမှာဒါအဲ့ဒါလေးဟိုစားနာတာရှိတယ်မိုးရိုင်းနဲ့စကြောင်းထုတ်လိုက်ပြေးဖို့ကျတော့မိုးကအင်ဂျင်တွေပါလေအစလိုတာပေါ့အခုကတော့
စစ်ပေးတင်းရှောင်နေရတာရက်ကြမြင့်လာတဲ့အတွက်ကွင်းကြံတွေပျက်စီးတာအပြင်အစာမကျွေးမွေးနိုင်တဲ့အတွက်အိမ်မွေးတရိစံတိတ်ဆုံးတာတွေလည်းရှိတယ်လို့ဒေသခံတွေကပြောပါရယ်ကြေးရွာတွေပြန်လည်ဝင်ရောက်ဖို့ကြိုးစားတဲ့ဒေသခံတွေကိုစစ်တပ်ကပြစ်ခတ်တာတွေရှိလို့နေရက်မပြန်ရဲပဲအခုလိုရက်တွေကြာလာတဲ့အထိစစ်ပေးတင်းရှောင်နေရတာလည်းဖြစ်ပါရယ်ခင်ဗျာ
ကိုရဲမုံပြောပြပေးခဲ့တာပါရှင်အခုတော့ထိုင်းနိုင်ငံဘက်ကအဖမ်းဆီးသတင်းတပုတ်ကိုတင်ပြပါမယ်ထိုင်းနိုင်ငံအယုဒ္ဓယာရနောင်းနယ်တပ်ခိုင်တွေထဲမှာဒီအပိုင်းအတွင်းအထောက်ထားမဲ့မြန်မာနိုင်ငံသား30နီးပါးဖမ်းဆီးခံရပါတယ်မြန်မာနိုင်ငံတွင်နိုင်ငံရေးနဲ့စီးပွားရေးမတည်ငြိမ်မှုတွေကြောင့်အိနီးချင်းထိုင်းနိုင်ငံတည်းတရားမဝင်နှိမ့်ဆက်ဖြတ်ကျော်သူတွေများလာသလိုဖမ်းဆီးခံရမှုတွေကလည်းပိုစိတ်လာတဲ့အကြောင်းထိုင်းခြေဆိုင်သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံအယုဒ္ဓယာရနောင်းနယ်တပ်ခရိုင်တွေမှာဒီအပိုင်းစစ်စေးဂိတ်တွေကိုဖျက်တဲ့အချိန်တရားမဝင်အထောက်ထားမဲ့မြန်မာ30နီးပါးအဖမ်းခံရကြောင်းအလုသမားရေးတက်ကြွလှုပ်ရှားသူဦးမိုးကျိုးက VOA ကိုပြောပါတယ
်ဒီအပိုင်းတွေမှာတပ်ဆိုင်ရာနယ်မြေခံလုံခြုံရေးတပ်ဖွဲ့တွေကနေပြီးတော့ဖမ်းဆီးမှုကြောင့်တရားမဝင်အထောက်ထားမဲ့မြန်မာလုံသား28ယောက်အယုဒ္ဓယာရနောင်းရဲ့လက်ဆောင်ရဲ့အဲ့ဒီတုံးမှာအဖမ်းခံရတယ်တပ်ဆိုင်နေဒီကံလုံခြုံရေးတပ်ဖွဲ့ကြီးရဲ့သူပြန်ထားတယ်ပေါ့နော
်အယုဒ္ဓယာမှာဖမ်းမိသူအများစုကတော့ထိုင်းမြန်မာနယ်ဆက်မြောက်ရီမဲဆောက်တောလန်းကနေတဆင့်လာကြသူတွေဖြစ်ပြီးလူပုံကူးသူတွေကအခကျင်းဝင်ယူပြီးသူတို့ကိုခေါ်လာခဲ့ကြတာဖြစ်တယ်လို့လည်းပြောပါတယ
်ပထမဆုံးကတော့ထိုင်းနိုင်ငံအလယ်ပိုင်းအာယူတီယာပါချီမြို့နယ်မှာနေတာပါအဲဆစ်စီဂိတ်တွေကိုစက်တိုက်ဖြတ်တန်းသွားလာနေတဲ့တိုတာပစ်ကတ်ကားတွေပါပုံမှန်တဲ့အလေးချိန်ပိုနေတယ်လို့ မတင်ကမှုဖြစ်တာကြောင့်တားစီစီတကယ်မှာစစ်ကကာဒီဘောကနေတရားမွေမြန်မာလူက14ယောက်ကိုဖမ်းမိတယ်။အဲ့မှာထိုင်းရင်မောင်းကိုပါဖမ်းမိခဲ့တယ်လို့အဲ့ဒီမြန်မာလူသားတွေကိုစစ်မီးတဲ့ခါမှာသူတို့ဟာပွဲစားကိုထိုင်းငွေ1000ကျွဲပေးပြီးတော့တန်ကောက်ပေါဝင်ခြင်းမှာအလုပ်လုပ်ဖို့လာခဲ့ကြတယ်ဆိုတဲ့အကြောင်းပြီးတော့သူတို့လာတာကမြောက်ရီမဲဆောက်တဘာဝတော်လန်တိုင်းနဲ့လာခဲ့ကြတယ်ဆိုတဲ့အကြောင်းကိုထွက်ထုတ်တယ
်။အလားတူရနောင်းနဲ့တက်ခရိုင်နေမှာလဲဒီရပိုင်းတွင်မြန်မာ10ယောက်ကျော်ဖမ်းဆီးခံခဲ့ရပါတယ်မြန်မာနိုင်ငံတွင်နိုင်ငံရေးနဲ့စီးပွားရေးအချက်အကျဲတွေပုံမဆိုးရတာနဲ့အမျှအိန္ဒိယချင်းထိုင်းနိုင်ငံတဲကိုတရားမဝင်ဝင်ရောက်အလုပ်လုပ်ကြနေသူတွေပုံများလာနေတယ်လို့လူကုန်ကူးခံရတဲ့ဖြစ်ရပ်တွေလည်းတိတိတတ်တာပိုဆိုးလာနေတာပါလူကုန်ကူးခံရသူတွေကိုတယ်ဆောင်လာတဲ့ကားတွေဟာထိုင်းစစ်ဆေးဂိတ်တွေမှာမရက်ပဲထွက်ပြေးမောင်းနေတာရှောင်ကွင်းသွားလာတာတွေကြောင့်ရေမတော်တဆတိုက်မှုတွေလည်းဖြစ်ခဲ့ပြီးကားပေါ်မှာပါလာတဲ့မြန်မာတွေတိတ်ဆုံးရတဲ့ဖြစ်ရပ်တွေလည်းအခုနောက်ပိုင်းမကြာခဏကြုံလာနေရတာဖြစ်ပါတယ်ရှင်
အခုတော့တဘာဝပတ်ဝန်းကျင်ဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုနားဆင်ရှားရအောင်ပါအမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မှာနွေရာသီအပူလိုင်းတံကြောင့်တော်မီလောင်ပေါ်အန်တီရများလာပါတယ်တော်မီလောင်တာကိုကောက်ွယ်ဖို့ပြည်နယ်တာဝန်ရှိသူတွေနှီးပေါင်းစုံနဲ့ကြိုးစားနေတာမှာ AI ဉာဏ်ရည်ထုနည်းပညာနဲ့စိတ်တွေကိုအသုံးချတဲ့နည်းလမ်းလေးပါဝင်လာပါတယ်အင်ဂျလီနာဘက်ဒါဆယန်သတင်းပေးပို့ထားတာကိုကိုငင်းချင်းပြောပြပေးပါမယ်ရှင်
ဒီစိတ်တွေဟာကယ်လီဖိုးနီးယားမှာတာဝန်ထမ်းဆောင်နေတာပါမျက်ပင်တွေပေါင်းပင်တွေကိုပျော်ပျော်ကြီးစားပြီးတော့ကယ်လီဖိုးနီးယားတောင်ဆောင်တောင်ကြားတွေမှာတော်မီမလောင်အောင်လှုပ်ဆောင်ပေးနေတာပါမိုက်ကယ်ချွိုင်းက Fire Grazer ကုမ္ပဏီပိုင်ရှင်ပ
ါ There are a few vegetations generally the most important
ဒီမှာရှိတဲ့အပင်တွေကအရေးအကြီးဆုံးကျူးကျော်အပင်တစ်မျိုးကတော့ Los Angeles Dwight နေရာတကာတွေ့နိုင်တဲ့မုန်နှင်းရိုင်းပင်တွေပါStar Destello အပင်တွေမြက်တွေခြုံတွေလည်းအများကြီးရှိပါတယ်။မီးလောင်တဲ့ရာသီဆိုရင်မီးဘွားလေးကြပွေပဲလိုပါတယ်။စိတ်တွေကလည်းအဲ့ဒီအပင်တွေကိုအကုန်ကြိုက်ပါတယ်
။တော်မီလောင်တာဓာတ်ဆီဖို့စိတ်အကောင်300လောက်ရှိပြီးတော့ဒီစိတ်တွေကိုခွေးအရန်ကကာဝယ်ဖို့လဲခွေးနှစ်ကောင်ကစောင့်ရှောက်နေပါတယ်
။ They are tremendously beneficial to the soil.
ဒီစိတ်တွေဟာမြေစီလာအတွက်လည်းကောင်းပါတယ်။နောက်ထပ်ကောင်းတာတစ်ခုကလည်းဇရိတ်တက်တာပါတယ်ဓာတ်ဆီဈေးတက်နေတဲ့အချိန်မျက်ရည်သမားတွေကိုပေးရတဲ့ဇရိတ်တွေကလည်းတက်နေပါတယ်တောင်ဆောင်ဂျိုင်ဝမ်တွေမှာဆိုရင်စိတ်တွေကသဘာဝတောင့်တဲ့သမားတွေဟာမလီဘူးပါလုစ်ဗာဒီစ်နဲ့ကာလာဘာဆာတောင်ဆောင်တွေကိုအတက်အဆင်းလုပ်ပြီးတော့စားနိုင်ပါတယ်ပြဿနာမရှိပါဘူးအပူဓာန်ကိုလည်းခံနိုင်ပါတယ
်တောင်တစ်ခုလုံးရှင်းသွားဖို့စိတ်တွေအနေနဲ့နှစ်ရက်လောက်အချိန်ယူရပါတယ်နောက်တော့နေရာပြောင်းရပါတယ်သူတို့ဟာမတ်လကနေအော်တိုဘာလအထိအလုပ်လုပ်တယ်လို့ချွိုင်ကပြောပါတယ
် We set up the fence
သူတို့ကိုချန်လဲခတ်ထားပါတယ်ဂယုလဲစိုက်ပါတယ်ရေနဲ့တခြားအာဟာရတွေလည်းကျွေးပါတယ
်တော်မီလောင်တက်တဲ့ကယ်လီဖိုးနီးယားပြည်နယ်မှာမြက်ချောက်တွေကိုမဖြစ်မနေရှင်းထားရတာပါတော်မီကိုတားတဲ့နောက်တနည်းကတော့ AI ဉာဏ်ရည်တုနည်းပညာကိုသုံးပြီးတော်မီကိုစောင့်ကြည့်တာပါမိသက်သမားတွေနဲ့ကယ်လီဖိုးနီးယားတက္ကသိုလ်ဆန်ဒီယေဂိုကသိပ္ပံပညာရှင်တွေပူးပေါင်းဖန်တီးတဲ့အစီအစဉ်မှာပြည်နယ်အနှံ့မှာကင်မရာတွေထောင်ထဲချီတပ်ဆင်ထားပြီးစောင့်ကြည့်တာပါ။တော်မီလောင်နာတွေ့တာနဲ့ပြည်နယ်အရေးပေါ်ဌာနကိုသတင်းပို့ပေးနိုင်ပါတယ်။သိပ္ပံပညာရှင်နီဒရစ်ကိုက
Their pan tilt zoom cameras near infrared
။ဘာလဲကြီးနိုင်တဲ့ကင်မရာတွေဖြစ်ပြီးတော့ AI ဉာဏ်ရည်တုကိုလည်းလေ့ကျင့်ပေးထားပါတယ်။ AI ကိုလေ့ကျင့်ပေးနိုင်မှုဖိုင်ထောင်ပေါင်းများစွာကိုသုံးထားပြီးမိခိုးထွက်တာနဲ့ AI ကသိနိုင်အောင်လေ့ကျင့်ပေးတာပါ။လေဝီတိုက်တာလားတိမ်တွေလားဖုန်တွေလားဆိုတာကိုလည်းဒီရန်ခွဲနိုင်ပါလေ
clouds or dust
နေပေါင်းများစွာကြောင်းလေ့ကျင့်ပေးထားတာဖြစ်ပြီးဒေါ်လာတန်း100လောက်သုံးထားပါတယ်ဒီအစီအစဉ်ကအောင်မြင်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ကယ်လီဖိုးနီးယားမှာနှစ်စဉ်တော်မီအကြီးအကျယ်လောင်လေးရှိပါတယ်2018ခုနှစ်ကတော်မီဟာမြောက်ပိုင်းက paradise မြို့ကိုဖျက်ဆီးခဲ့ပြီးလူ85ယောက်သေဆေးခဲ့ပါတယ်ရာသီဥတုပြောင်းလဲမှုတွေကြောင်းပိုပြီးပြင်းထန်တဲ့တော်မီတွေမကြာခဏလောင်ဖို့ရှိတယ်လို့သိပ္ပံပညာရှင်တွေကတတိပေးထားပါတယ်ခင်ဗျာ
။ကိုငင်းချက်မှာရှင်သောတာရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုရုပ်သံအစီအစဉ်တွေကို VOE ရဲ့ website ဆက်မျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအသံလွှင့်ချိန်နဲ့တပြိုင်တည်းချက်ဓာတ်ရိုက်ထုတ်လွှင့်ပေးနေတယ်လို့ကျမတို့ရဲ့ Facebook နဲ့ YouTube ဆက်မျက်နှာကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
။ VOE American အသံရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်ဆက်မျက်နှာမှာလည်းရှုစားနိုင်ပါပြီ။VOA Telegram ဆာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီး ထိဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွေကိုဖြန့်ချီခြင်းနဲ့ကြံပြန်ရတဲ့ရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA ဘာမီဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုချင်ပါတယ် VOA သတင်းတွေပေးသက်စီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းမှာတောတာရှင်များရှင် VOA American အတန်ရဲ့2023ခုနှစ်ဩဂုတ်လ24ရက်နေ့ဂျာတာပရင်းနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ24.50 MHz တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့လူဒူးနဲ့ဂျမ်းမာရေးအားကစားအစီအစဉ်တို့ကိုနောက်ပိုင်းမှာနားဆင်ချရဖို့ရှိပါတယ်။အခုအရင်ဆုံးတော့အေဒီတာနဲ့ဆွေးနွေးခန်းသတင်းပတ်ဆင်ခဏကိုတင်ပြပါမယ်ရှင်။ဖိလစ်ပိုင်နိုင်ငံမှာဒီမိုကရေစီဟာစိန်ခေါ်မှုတွေကျုံ့ခဲ့ရသည့်အတိုင်းဆက်ပြီးတော့ရှင်သန်နေပါတယ်။အရှိတောင်အာရှဒီမိုကရေစီရဲ့နောက်ဆန်နောက်ဆုံးခံကတုံးလို့တချိန်ကဒေါ်အောင်ဆန်းစုကြည်ခေါ်ဆိုခဲ့ဘူးတဲ့ဖိလစ်ပိုင်နဲ့မြန်မာနိုင်ငံဘာဒီများကွာခြားနေလို့မြန်မာနိုင်ငံမှာကြတော့ဒီမိုကရေစီကျဆုံးနေရပါတယ်။မမြသဇင်အောင်ကဦးကျော်စန်းသားကိုမင်းမြန်ဆွေးနွေးထားပါတယ်ရှင်။
ဒီမြန်မာနိုင်ငံနဲ့ဖိလစ်ပိုင်ပေါ့နိုင်ငံရေးနောက်ခံတမိုင်းကြောင်းဒီနှစ်ခုကိုအရင်ဆုံးနှိုင်းရှင်ပြီးတော့သုံးသပ်ပေးပါ
တူရာလည်းရှိရယ်ကွာရာလည်းရှိပါတယ်အဓိကအပြင်နှစ်နိုင်ငံလုံးဟာဥရောပတိုက်သားတွေရဲ့ကိုလိုနီဖြစ်ခဲ့ကြတယ်ဒါပေမဲ့ဖိလစ်ပိုင်နိုင်ငံဟာစပိန်ရဲ့ကိုလိုနီဖြစ်နှစ်ပေါင်း300နေခဲ့ရတယ်မြန်မာနိုင်ငံကတော့ British ကိုလိုနီဖြစ်နှစ်100လောက်နေခဲ့ရတယ်အဲ့ဒီနှစ်ပေါင်း300အတွင်းမှာဖိလစ်ပိုင်နိုင်ငံဟာအတော်လေးပြောင်းလဲသွားပါတယ်သူတို့တနိုင်ငံလုံးဟာကက်သလစ်ဘာသာဝင်တွေဖြစ်သွားကြတယ်ဘာသာရေးဟာသိအရေးပါတဲ့အခန့်ကဏ္ဍတစ်ခုဖြစ်လာတယ်နောက်ပြီးတော့စပိန်အုပ်ချုပ်တဲ့နှစ်ပေါင်း300လောက်အုပ်ချုပ်ပြီးတဲ့နောက်မှာ18ရာစုပြီးပြီးတော့19ရာစုဘက်ကိုယွန်းလာတဲ့ခရဲကဒီအနောက်နိုင်ငံတွေမှာထွန်းကားလာတဲ့ liberal အယူဆတို့ဟာနောက်ပြီးတော့အမျိုးသားရေးစီတို့ရယူခဲ့ပါတယ်သူတို့နောက်ပြီးတော့ဒီစပိန်တွေရဲ့စီးပွားရေးဘာညာနဲ့လှုပ်ရင်းနဲ့ဖိလစ်ပိုင်နိုင်ငံမှာလူလက်တန်းစားအတော်လေးစတင်ပြီးတော့ထွန်းလာခဲ့တယ်ပြောပါလိမ့်မယ်။မြန်မာနိုင်ငံမှာတော့အဲ့လိုမဖြစ်ခဲ့ပါဘူး။အင်္ဂလိပ်လက်ထက်မှာမြန်မာနိုင်ငံမှာအဓိကကြီးပွားခဲ့တဲ့သူတွေနိုင်ငံသားတွေပေါ့လေဟိုဘက်ကတင်သွင်းလာတဲ့လူတွေသာအဓိကဖြစ်ပါတယ်ဆိုတော့အတော်လေးကွာပါတယ်။လူလက်တန်းစားဖွံ့ဖြိုးမှုလည်းပဲအဲ့လိုမရှိခဲ့ပါဘူး။နောက်ပြီးဘာသာရေးအဖြစ်လည်းမပြောင်းလဲခဲ့ပါဘူး။မြန်မာရေးအစဉ်လာပဲရှိလာခဲ့ပါတယ်။ဆိုတော့တူရာချင်းကတော့အဲ့လိုပဲပေါ့လေ။သူတို့ကတော့စပိန်ကိုခတ်တော်နဲ့နောက်ပြီးတော့စပိန်နဲ့အမေရိကန်စစ်ပွဲဖြစ်ပြီးတော့ဖိလစ်ပိုင်ဟာအမေရိကန်လက်ထက်ကိုရောက်သွားပြန်တယ်အမေရိကန်ခါဆက်တော်နဲ့နောက်ဒုတိယကမ္ဘာစစ်ရောက်လာတော့အမေရိကန်နဲ့ပေါင်းပြီးတော့ဂျပန်ကိုတော်လှန်တယ်စသဖြင့်အစဉ်စဉ်သူတို့မှာမြန်မာနိုင်ငံမှာလည်းအင်္ဂလိပ်ကိုတော်လှန်တယ်ဂျပန်တော်လှန်တယ်ဘာညာစသဖြင့်တော့သူတို့အကြံပြင်းနှိုင်းရှင်တော့အဲ့လိုတူတာရောမတူတာရောတွေ့ရမှာဖြစ်ပါတယ
်အဲဆိုရင်မြန်မာစစ်တပ်နဲ့ဖိလစ်ပိုင်စစ်တပ်ပေါ့ဘယ်လိုကွာခြားချက်တွေရှိပါလဲဒီအုပ်ချုပ်ရေးဘိုင်းမှာစစ်တပ်အနေနဲ့ဘလောက်တိုင်းတာထိဝင်ပြီးတော့ဆက်ဖက်တာရှိပါသလဲ
စစ်တပ်ချင်းကတော့ပေါ့စုနှိုင်းညင်တာကတော့မြန်မာနိုင်ငံရဲ့စစ်တပ်ကဒုတိယကမ္ဘာစစ်ပြီးရဲဘော်သုံးကြိမ်ကစပြီးတော့အတီအခြေတည်တယ်ဆိုတော့ဂျပန်စီကအဲ့ဒီတော့ဂျပန်ဟာလည်းပဲအခုဒီမိုကရက်တစ်ဂျပန်မဟုတ်ပါဘူးဖက်စစ်ဂျပန်စီကတည်တည်လာတဲ့စစ်တပ်ဖြစ်ပါတယ်အင်္ဂလိပ်ကလွတ်လပ်ရေးပေးကန်ဒီမှာဂန္ဒီစာချုပ်ရသူတို့ train ဗိုလ်ချုပ်တွေနောက်ပြီးကရင်အမျိုးသားဗိုလ်ချုပ်တွေပါညာအများကြီးထားခဲ့ပြင်မဲ့လည်းပဲနောက်ပိုင်းမှာဂျပန်လေ့ကျင့်မှုနဲ့အချိန်တက်လာတဲ့ဗိုလ်ချုပ်နေဝင်ကသူ့လူတွေဟိုလူတွေကိုဖယ်ပြီးတော့သူ့လူတွေနဲ့အစားထုတ်လာတာတွေ့ရပါတယ်ဖိလစ်ပိုင်စစ်တပ်ကတော့အမေရိကန်ကိုတော်လှန်နေတော့မှာပေါ့လေအမေရိကန်ကိုစပိန်လောက်ကအမေရိကန်လောက်ကိုပြောင်းပြီးတော့အမေရိကန်ကိုတော်လှန်နေတော့မှာအမေရိကန်နဲ့အပေးယူလုပ်ပြီးတော့သူတို့ကိုကမ္ဘာဝတ်သို့ခါရပါသူတို့အမေရိကန်ရဲ့ဒနာသဟာယနိုင်ငံတစ်ခုဖြစ်နေသူပြောထားပြီးတော့စစ်တပ်ကိုလည်းသူတို့အများကြီးလက်ချင်းပေးပါတယ်အမေရိကန် train တွေအများကြီးဖြစ်လာတယ်။နောက်ဂျပန်ကျူးကျော်လာတဲ့အခါဂျပန်ကိုထုခံတွန်းလှန်ရတဲ့အခါမှာအမေရိကန်ဗိုလ်ချုပ်တွေကို၌ကဗိုလ်ချုပ်ကြီးဒီ Pacific ဒေသရဲ့စစ်တင်တဲ့ဗိုလ်ချုပ် Douglas MacArthur ကိုရင်အဲ့မှာကြီးကျက်ပြီးတော့သူကခေါင်းဆောင်ပြီးတော့လက်ချင်းပေးခဲ့တယ်။ပထမအချိန်အနည်းငယ်နေပေမဲ့သူတို့ဟာအမေရိကန် train ကိုအများကြီးရလို့ပြောမှာပါသူတို့das nimmer sitan ne philippine sitan ne adiga aphyin lo kwa da twei ya ba de
da so yin di niya ma bo a yin di tamara hong marcos lethe anashin sinin ne myanmar naingan ma tchin ya uni win anashin sinin di bo ma blu nain shin nai ma le sia
guda sitat chin kwa de so ra ma a la le be adiga chaung tche phit par de philippine ma marcos ka sit bo jo ma hup ba bu သူကအရသာရွေးကောက်ခံပြီးတော့သမရသက်တမ်းနှစ်ကြိမ်ရရှိတယ်တတိယကြိမ်မှာသူကဆက်ပြီးနေခြင်းတဲ့အတွက်ကြောင့်သူကစိတ်အုပ်ချုပ်ရေးကျင်ရတယ်ဆိုတော့လုပလိုက်တယ်ဒါပြီးဆိုတော့စစ်တပ်ဟာဘာပဲပြောပြောသူရဲ့လက်အောက်ကဖြစ်ပါတယ်အရသာကောင်းဆောင်ရဲ့လက်အောက်မှာဖြစ်တယ်ဆိုတော့မြန်မာနိုင်ငံမှာကြတော့63ကစပြီးတော့ဗိုလ်ချုပ်နေဝင်ကအာဏာသိမ်းလိုက်တော့သူ့ပေါ်မှာဘယ်သူမှမရှိဘူးသူပဲရှင်ဖြင့်လုတော့တာပဲအကုန်လုံးတိုင်းပြည်အာဏာသုံးရအကုန်သူ့လက်ထက်မှာရောက်တာပဲသူခိုင်းလို့ဖြစ်တာပါပဲအဲအုပ်ချုပ်ရေးစီမံခန့်ခွဲရေးတရားစီရင်ရေးဥပဒေအကုန်သူ့ပဇာကထွက်တာအာဏာဖြစ်သွားတယ်ဆိုတော့နောက်သူ့ခေတ်ကုံလို့သူ့ကိုဖြုတ်လိုက်တဲ့အခါမှာတက်လာတဲ့လူကလည်းထိုရီးလောက်ပဲဗိုလ်ချုပ်နေဝင်နေရာမှာအစားထိုးပြီးတော့သူတို့လည်းအဲ့လိုအာဏာချုပ်ခိုင်းကြတာအခုထိပါပဲမြန်မာနိုင်ငံမှာဒီသံတရားမပြတ်သေးပါဘူးစစ်တပ်ရဲ့သံတရားအဲ့ဒါအင်္ဂလိပ်ပြတ်တန်ဖြစ်နေပေါ့
ဖိလစ်ပိုင်စစ်တပ်ရဲ့အထူးကြဆုံးတဲ့သမိုင်းတွင်ရမဲ့လူရက်တစ်ခုကတော့1986မှာဖြစ်တဲ့ People's Power Revolution ပြည်သူအနာတော်လှန်ရေးမှာပြည်သူဘက်ကိုကူးကြောင်းခဲ့တာပဲဖြစ်ပါတယ်။ဘူဂျူတီဖီဒရာမော့စ်နဲ့အဲဒီကကောင်ကြီးအန်ရီလေးတို့ပြည်သူတော်လှန်ရေးဘက်ကိုကူးကြောင်းပြီးတော့အနာရှင်သမ္မတမာကော့စ်နဲ့သူရဲ့ညာလေယုံဘူဂျူတီဖီဗီယန်ဗာရိုဆန်ညင်ခဲ့ပါတယ်။ဒါဖိလစ်ပိုင်စစ်တပ်ရဲ့အထူးကြဆုံးတဲ့သမိုင်းမှာတွင်ရတဲ့လူရပ်ပါပဲ။အဲဒါကြောင့်လည်းအဲဒီဖိလစ်ပိုင်ရဲ့People's Power တော်လှန်ရေးဆိုတာဟာလူထုအနာတော်လှန်ရေးတကမ္ဘာလုံးမှာဒီမိုကရေစီတောင်းဆိုတဲ့လှုပ်ရှားမှုတွေတကမ္ဘာလုံးကလာလူဖိနှိပ်ခံနေရတဲ့ပြည်သူတွေဒီမိုကရေစီလိုချင်တဲ့လူတွေအတွက်အထူးအတက်စရာလည်းဖြစ်ခဲ့ပါတယ်မြန်မာနိုင်ငံစစ်တပ်မှာတော့အဲ့လိုမျိုးမကြုံခဲ့ရပါဘူးမကြုံခဲ့သေးဘူးပေါ့လေဆိုတော့စစ်တပ်ထဲမှာအုတ်ခြေကစပြီးတော့ professional စစ်တပ်ပေါ့ပြည်သူကိုအလုပ်ကျွေးပြုမယ်ဒီဘက်ကမမမမရည်တည်မယ်ဆိုရဲအစီတရားကဖိလစ်ပိုင်စစ်တပ်မှရှိတယ်လို့ပြောမှဖြစ်ပါတယ
်။ဒါဆိုရင်ဒီနေရာမှာလူမျိုးရေးဘာသာရေးကွဲပြားမှုတွေနဲ့ပတ်သက်ပြီးတော့ကင်တွယ်တဲ့နေရာမှာရောဘလို့ကွဲပြားမှုတွေရှိပါလဲ
။အဲ့လိုကင်တွယ်တဲ့နေရာမှာအဲ့ဒီလူမျိုးရေးဘာသာရေးကွဲပြားမှုကဖိလစ်ပိုင်မှာအဓိကကတော့မိုရိုတောင်ပိုင်းကမင်နနာဘက်ကမွတ်စလင်တွေရဲ့ခွဲထွက်ရေးခွဲဘက်ကမလေးကျွန်းစီဘက်ကကျွန်းစီဘက်လူတွေနဲ့ဆက်နေရဆိုပြီးတော့ပြောကြတယ်ပေါ့လေအဲ့ဒီမွတ်စလင်တွေပြဿနာရှိပါတယ်အဓိကပြဿနာကအဲ့ဒါပဲဆိုတော့မြန်မာနိုင်ငံမှာကတော့အခုမှနောက်ပိုင်းမှာပေါ်လာတဲ့အဲ့ဒီရိုဟင်ဂျာပြဿနာတက်အရင်ကတိုင်းရင်းသားလွတ်လပ်ရပြီးကြတာတိုင်းရင်းသားတွေရဲ့မတူကွဲပြားမှုနဲ့သူတို့အခွင့်အရေးတွေတိုက်ပွဲဝင်လာတဲ့ပုံများတော့မြန်မာနိုင်ငံရဲ့လူမျိုးရေးဒီဘက်ကပိုပြီး complex ဖြစ်တယ်ပုံမဆုပ်ထွေးပါတယ်ဖိလစ်ပိုင်ကိစ္စလောက်မရှိပါဘူးဆိုဖိလစ်ပိုင်မှာကြတော့အဲ့ဒါကိုမိုရိုနဲ့သူတို့အပေးရလို့ပြီးတော့နှိမ့်နိုင်လိုက်ပြေလဲလိုက်မကြခဏဖြစ်တယ်ခုပိုင်အုပ်ချုပ်ခွင့်ပေးတယ်ပေးတဲ့ဟာကိုတချို့ကလက်ခံတယ်တချို့ကလက်မခံဘဲနဲ့ဆက်တိုက်တယ်နောက်တော့သဘောတူညီမှုရတယ်အဲ့ဒါမျိုးတွေမကြခဏတော့ဖြစ်နေတယ်မြန်မာပြည်မှာကြတော့အဲ့လိုသဘောတူညီမှုရရှိရဲ့အခြေအနေဟာအင်တာမနယ်ပါပါတယ်သို့တော်လည်းပဲတစ်ခုရှိတာကတော့ဖိလစ်ပိုင်ရဲ့လူမျိုးရေးဘာသာရေးပဋိပက္ခသည်ပို့ပြီးတော့ဘာဖြစ်လဲ deadly ပို့ပြီးတော့အစီအပြောင်းနဲ့သိကျန်ကျန်တမ်းမှုဖြစ်တယ်အိမ်မှာအိမ်မှာဖြစ်လိုက်ရင်တော့အများကြီးပဲတခါတည်းသေးတယ်မြန်မာနိုင်ငံမှာကတော့ထိတ်တိုက်တိုက်ပွဲဆိုတာကအဲ့လိုဂျုံကိုတိုက်တာတို့ပျောက်ကြားတိုက်နေစပွဲနဲ့တိုက်ကြတာတို့ရှိပါတယ်ဆိုတော့စစ်တပ်ချင်းလည်းကွာပါတယ်အိမ်မှာသမ္မတဒုတတိယထက်မှလည်းကွာပါတယ်သူကဘာသာရေးလူမျိုးရေးကွဲပြားမှုကိုကင်တွယ်ဖို့လည်းကွာပါတယ်အိမ်မှာ
အဲ့ဆိုရင်တစ်ဆက်တည်းပဲပြောမယ်ဆိုရင်ဒီအခုလက်ရှိဟိုသမ္မတမာကော့စ်ဂျူနီယာရဲ့အရှိပေါ့နော်ဒီသမ္မတဟိုရိုဒရီဂိုဒူတာဒီလက်ထက်မှာရောသူ့ရဲ့လူရက်တွေကိုရောဘယ်လိုပြောနိုင်မှာလဲ
သူ့ရဲ့လက်ထက်မှာမြန်မာနိုင်ငံသူ့ကိုဒူတာဒီကိုဒီဒီကနိုင်ငံရေးသိပ္ပံပြင်ရှင်တွေက populist politicians ဆိုတဲ့အမှာသူကဒီမိုကရေစီရဲ့လူကြိုက်များတဲ့စကားတွေကိုပြောပြီးတော့လူလူသိရကြိုက်စကားတွေပြောပြီးတော့လူများစုထောက်ခံမှုရအောင်ယူခဲ့တဲ့လူလို့ဆိုပါတယ်ဆိုတော့ဆိုသရိုးနိုင်ငံမှာဒီမွေးဆွဲပြတ်တာသိပြီးထွက်လာတဲ့ခါမှာဒီကောင်တွေကတော့လုံးဝချမ်းသာပြီးအပြတ်ချမယ်ဆိုပြီးတော့အဲ့ဒီကိစ္စနှိမ့်နေတဲ့နေရာမှာလူခွင့်ရေးချိုးဖောက်တယ်ကျူးလွန်တယ်လို့သူပြောဆိုဝေဖန်မှုတွေအများကြီးခံခဲ့ရပါတယ်သူရဲ့လက်ထက်မှာပေါ့လေအဲ့ဒါကြောင့်ဒီမိုကရေစီ grading အဆင့်အတန်းမှာနိုင်ငံတကာရဲ့သတ်မှတ်ချက်နိုင်ငံတော်ဆို EIU ဆို Economist Intelligence Unit အဲ့ဒီသတ်မှတ်ချက်မှာကမ္ဘာနိုင်ငံ169နိုင်ငံရှိရတဲ့ဒူတာဒေးလက်ထက်မှာသူတို့အဆင့်ဟာ52 50ဒီကအောက်နာထိကျသွားခဲ့ပါတယ်သူတို့ဆိုတော့ဒူတာဒေးလက်ထက်မှာတော်တော်လေး အခြေအနေဆိုးခဲ့တယ်လို့ပြန်ပြောမှာဖြစ်ပါတယ
်အဲဆိုရင်အခုလက်ရှိဖိလစ်ပိုင်ရဲ့ဒီမိုကရေစီအဆင့်တန်းအောင
်အခုလက်ရှိမှာတော့နည်းနည်းပြန်တက်လာတယ်အဲ့ဒီ list ကိုကျွန်တော်ကြည့်တော့အခုခေါင်း52ကနေ54နေရာကိုပြန်တက်လာတယ်လို့ပြောပါတယ်54နေရာမှာပြန်တက်လာပေမဲ့လည်းသူတို့ရဲ့ဒီမိုကရေစီကိုသူတို့သတ်မှတ်ကြတာကလား minimal democracy democracy ဆိုတာရွေးကောက်ပွဲကျင်းပပုံတစ်ခုတည်းကိုကြည့်ပြီးတော့ပြောလို့မရဘူး multi party ရှိရဟုတ်တယ်ဒါပေမဲ့လူတွေရဲ့ participation အဲ့ဒီပုံမှာဘယ်လောက်ရှိသလဲလူတွေတို့ဒီ democracy ကြောင့်ဘယ်လောက်ထိအကျိုးပြုနိုင်လဲအဲ့ဒါတွေကသိအရေးကြီးပါတခြားအဲ့လိုတက်တဲ့သူတို့ဟိုဘောစမ်းသတ်မှတ်တဲ့ criteria တွေအများကြီးရှိတယ်အဲ့ဒီအချိန်မှာ flipping ကတော့သိပြီးတော့အဲ့ဒီလိုပြစ်မိတဲ့နိုင်ငံတစ်ခုတော့မဟုတ်ဘူးနောက်ပြီးတော့သူတို့မှာလူမျိုးရေးအဲ့ဒီလိုနိုင်ငံရေးပဋိပက္ခတွေကမကြခဏဖြစ်နေတော့စီးပွားရေးဖွံ့ဖြိုးမှုကိုအထောက်အဟန့်ဒါသိဖြစ်စေမြန်မာနိုင်ငံမှာထုံနေကောင်းပါပဲမြန်မာနိုင်ငံမှာလည်းစီးပွားရေးဖွံ့ဖြိုးဖို့ဒီမိုကရေစီနဲ့ဖွံ့ပြီးလုပ်ခဲ့တဲ့ပြတော့ပဋိပက္ခတွေဖြစ်လာတာအခုလုံးပြန်ကျသွားတယ်ဆိုတော့ဖိလစ်ပိုင်မှာလည်းမကြခဏကြုံရပါတယ်ဒါပေမဲ့မြန်မာပြည်တော့မဆူဘူးပေါ့သူကတော့
အဲ့လက်ရှိမြန်မာနိုင်ငံရဲ့အခုအနေအထားပေါ့နော်အခုအခြေအနေတွေနဲ့ဖိလစ်ပိုင်ရဲ့ရည်တည်ချက်ဒီပေါ်မှာလည်းပြောပြပေးပါအောင်ဆရာ
ဖိလစ်ပိုင်ကလည်းကမ္ဘာကဒီမိုကရေစီနိုင်ငံတွေပြောသလိုပဲမြန်မာနိုင်ငံမှာလူရဲစဲကြံ့ကြုတ်တဲ့လူရက်တွေကိုသူတို့ချုပ်ချရဲအနာသိန်းကိုချုပ်ချရဲဆိုတော့မတွေ့ဘူးသူတို့ပြောတဲ့အထက်မှာဟို2020နှစ်တုန်းကလာအဲကျောင်းသားတွေကိုကျူးပေးကွန်မြူတာပြန်အဲ့ဒီကိစ္စကိုတော့အပြင်းထန်သူတို့ကရေးပြီးတော့တင်ကြရဲထုတ်ပြောကိုချုပ်ချတာကိုတွေ့ပါတယ်အဲ့လိုရဲစဲသက်သက်မှုတွေနဲ့ပတ်သက်ပြီးတော့သူတို့အများတန်းချုပ်ချပါတယ်သို့တော်လည်းပဲဒီဒီမိုကရေစီရဲ့အတွက်မြန်မာစစ်ကောင်စီကိုဘယ်လိုဖိအားပေးပြီးတော့ဘယ်လိုလုပ်မယ်တန်ခတ်ပိတ်ဆို့မယ်ဆိုတော့နောက်နိုင်ငံဒီမိုကရေစီပြောနေသလိုအဲ့လိုလိုက်ပြောတာတော့မတွေ့ရပါဘူးဒါဖြစ်နိုင်တာတစ်ခုကလည်းအာရှန်တဲကနိုင်ငံတွေကလည်းသူ့အလှဲ့ဥက္ကဋ္ဌတောင်းဝန်သူ့ပခုံးရောက်လာမှပဲဒီပြဿနာကြီးကသိရှုပ်ထွေးတော့သူတို့ဘယ်လိုကင်တွယ်ရမယ်ဆိုတော့ပြင်းပြထန်တာအရေးကြီးစဉ်းစားရတာဖြစ်ပါတယ်ဆိုတော့ဖိလစ်ပိုင်ကလည်းသူ့အလှဲ့ဥက္ကဋ္ဌအလှဲ့သူ့စီမရောက်သေးတဲ့အတွက်ကြောင့်ဖိတ်တော့လေသန်းမပြောင်းသေးဘူးလို့ဒီလိုက်ငါလိုက်ဆက်ဆံနေလို့ပဲယူဆမှာဖြစ်ပါတယ်စစ်ကောင်စီနဲ့လည်းသူတို့ရင်းဒီဒါတန်ပတ်ဆက်ဆံရေးရှိနေတာတွေ့ရပါတယ
်ဟုတ်ကဲ့ဆရာအခုလို့ဆွေးနွေးသုံးသပ်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတ
ယ်ရပါတယ
်ဦးကျော်စံသားကိုမမြသစင်အောင်မင်းမြန်တင်ဆက်ခဲ့တဲ့ editor နဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ချီးရှုခဲ့ကြရတာဖြစ်ပါတယ်ရှင်သောတာရှင်များရှင် VOE မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့သတင်းတွေသတင်းဆောင်မတွေကိုလည်းကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်မရွေးလာရောက်ဖတ်ရှုနားဆင်ချီးရှုနိုင်ကြပါတယ်ရှင
် VOE American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူချီးရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
တော်တာရှင်တို့အခုနားဆင်နေကြရတာကတော့ VOE မြန်မာပိုင်းစီစဉ်ရဲ့ကြာသာပတင်းနေ့မနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။မကြခင်မှာတော့သတင်းပတ်ဆင်ခန္ဓာတစ်ခုဖြစ်တဲ့အားကစားအစီအစဉ်ကိုနားဆင်ချက်ရမှာပဲရှင်။အခုအရင်ဆုံးတော့လူဒုနဲ့ချမ်းမာရေးအစီအစဉ်ကိုတင်ပြပါမယ်။အမျိုးသားတွေသတိထားရမယ့်စီးချိတ်ကင်ဆာနဲ့ပတ်သက်ပြီးဒီသတင်းပတ်လူဒုနဲ့ချမ်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ပြထားပါတယ်ရှင်။
မြန်မာပြည်မှာတွေ့ရတဲ့အဖြစ်များတဲ့ကင်ဆာရောဂါအမျိုးအစားတွေထဲမှာစီဂျေကင်ဆာရောဂါဟာလည်းတစ်ခုပါဝင်ဖြစ်ပါတယ်။စီဂျေကင်ဆာရောဂါဖြစ်စေတဲ့အကြောင်းအရာတွေထဲမှာပြုပြင်ပြောင်းလဲလို့ရတဲ့အကြောင်းအရာတွေပါဝင်တယ်လို့ပြုပြင်ပြောင်းလဲလို့မရတဲ့အကြောင်းအရာတွေလည်းပါဝင်နေတာကိုတွေ့ရပါတယ်။ပြုပြင်ပြောင်းလဲလို့မရတဲ့ စစ်ကြေးကင်ဆာရောဂါဖြစ်စေတဲ့အကြောင်းအရာတွေအကြောင်းကိုတမားတော်တခုဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ
။စစ်ကြေးကင်ဆာကတော့မျိုးသားတွေမှာဖြစ်တဲ့ကင်ဆာမျိုးသားဖြစ်တယ်။အဲ့တော့စစ်ကြေးဆိုတာတော့မျိုးသားတွေရဲ့လေယင်ငါထဲမှာပါဝင်တဲ့ဒီအင်္ဂါရက်တခုဖြစ်ပြီးတော့ဒီမျိုးပွားရာမှာအဓိကပါဝင်တဲ့အင်္ဂါတခုဖြစ်တယ်ပေါ့နော်။မျိုးသမီးတွေမှာတော့စစ်ကြေးဆိုတာမရှိဘူးပေါ့နော်။အဲ့တော့ဒါကြောင့်မလို့စစ်ကြေးကင်ဆာလည်းမျိုးသားမှာပဲဖြစ်တတ်တဲ့ရောဂါမျိုးစားဖြစ်တယ်။ကဘာပေါ်မှာဆိုရင်တော့ဒီ2018ခုနှစ်ကနေထုတ်ပြန်ထားတဲ့အချက်လက်တွေအရဆိုရင်အမျိုးသားတွေမှာနံပါတ်1အဖြစ်အများဆုံးကင်ဆာမျိုးစားဖြစ်တယ်။ဗမာပြည်မှာတော့2018ခုနှစ်အချက်လက်တွေအရဆိုရင်တော့အဖြစ်အများဆုံးကင်ဆာ20ထဲမှာပဲပါဝင်တယ်။ဟုတ်တော့ကဘာပေါ်မှာလောက်တော့မများတော့လည်းပဲဒီမြန်မာပြည်မှာစားသောက်နေထိုင်မှုပုံစံပြောင်းလဲလာခြင်းနဲ့အတူစီးကျိတ်ကင်ဆာဖြစ်တဲ့နှုန်းကလည်းတွေ့ရှိမှုတွေများလာတာကိုတော့တွေ့ရှိရပါတယ်။အဲ့တော့ဒီစီးကျိတ်ကင်ဆာဆိုလို့ရှိရင်ဒီမျိုးရိုးလိုက်သလားဆိုလို့ရှိရင်တော့သူဒီဖြစ်နိုင်ခြေများတဲ့အချက်တွေထဲမှာဘယ်လိုလူတွေမှာဖြစ်လဲဆိုလို့ရှိရင်အသက်50ကျော်သူမျိုးသားတွေမှာဖြစ်တယ်နောက်တစ်ခါဗီဇကင်ဆာဗီဇပါလာတဲ့လူမှာဖြစ်တယ်နောက်တစ်ခါမျိုးရိုးမှာစီးကျိတ်ကင်ဆာဖြစ်တဲ့သူရှိရင်နောက်တော့ကိုယ့်ရဲ့အဖိုးဖြစ်ဖြစ်မဲ့အဖေဦးလေးစသည်အားဖြင့်သူတို့တွေမှာစီးကျိတ်ကင်ဆာဖြစ်မယ်ဆိုရင်တော့ကိုယ့်စီမှာစီးကျိတ်ကင်ဆာဖြစ်နိုင်ဖို့ရာဂိုင်တော့များတယ်ပေါ့နော်တေချာပေါက်ဖြစ်နိုင်တယ်မပြောနိုင်တော့လဲပဲတာမန်လူတဲ့ဆိုင်တော့စီးကျိတ်ကင်ဆာဖြစ်နိုင်မှုများတဲ့အပြင်ဒီမျိုးရိုးရှိတဲ့သူတွေမှာအသက်ငယ်ပြီးတော့ပိုတွေ့ရတတ်တယ်။တာမန်လူတွေမှာအသက်50ကျော်ပြီးဖြစ်နိုင်ခြေများတယ်ဆိုပေမဲ့မျိုးရိုးမှာရှိခဲ့ရင်အသက်45နှစ်ကျော်ကလေးကသူတို့စီမှာစီးကျိတ်ကင်ဆာဖြစ်ပွားမှုတော့ပိုများတယ်ဆိုတာတွေ့ရှိထားတာရှိပါတယ်။ဆိုတော့ဒီချက်သုံးချက်ရတော့ဖြင့်ဒီစီးကျိတ်ကင်ဆာဖြစ်နိုင်ခြေများတဲ့အချက်တွေဖြစ်ပါတယ်။
စီးကျိတ်ကင်ဆာရောဂါဖြစ်စေတဲ့အကြောင်းအရာတွေထဲမှာပြုပြင်ပြောင်းလဲလို့ရတဲ့အကြောင်းအရာတွေလည်းပါဝင်နေတာကိုတွေ့ရပါတယ်။ပြုပြင်ပြောင်းလဲလို့ရတဲ့စီးကျိတ်ကင်ဆာရောဂါဖြစ်စေတဲ့အကြောင်းအရာတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါရစေ။အဲ
့တော့ရှေ့မှာဆရာတို့ပြောခဲ့တဲ့အချက်၃ချက်ကတော့မျိုးသားတွေအနေနဲ့စီးကျိတ်ကင်ဆာဖြစ်နိုင်ခြေများတဲ့အချက်တွေကဆရာတို့ပြုပြင်ပြောင်းလဲလို့မရနိုင်ဘူး။နော်အသက်ကြီးလာတာလည်းပြုပြင်ပြောင်းလဲလို့မရဘူး။ဗီဇပါလာတာကိုလည်းပြုပြင်ပြောင်းလဲလို့မရဘူး။မျိုးရိုးမှာကင်ဆာရှိတာကိုလည်းပြောင်းလဲလို့မရဘူး။နော်ဒါပေမဲ့ဒီလိုရှိတဲ့လူတွေမှာတော့ဆရာတို့ကဒီယောဂရှာဖွေစောစောစီးသိရှိရတဲ့ကိုဂရုပြုရမယ့်အချက်တွေမှာထည့်ထားတယ်ပေါ့နော်အခုပြောမယ်ဒီစီးကျိတ်ကင်ဆာဖြစ်နိုင်ခြေများတဲ့အချက်တွေကတော့ပြုပြင်ပြောင်းလဲလို့လည်းရတယ်ဒါကိုလိုက်နာဆောင်ရွက်မယ်ဆိုရင်စီးကျိတ်ကင်ဆာဖြစ်နိုင်ခြေကိုရှော့ချနိုင်မှာဖြစ်တဲ့အတွက်ဒီအချက်လက်တွေအရေးကြီးတယ်ပေါ့နော်အထူးသဖြင့်တော့ဒီစီးကျိတ်ကင်ဆာခြေဖြစ်နိုင်ခြေများတဲ့အချက်တွေမှာဘာချက်တွေပါလဲဆိုတော့အစာတောက်နေထိုင်နေပါတာပေါ့နော်အဲ့တော့နံပါတ်1ကတော့ဒီညီတဲ့အသားတွေနော်နေတဲ့သားဆိုရင်တော့မြန်မာပြည်နားလေအောင်ပြောမယ်ဆိုရင်တော့ခြေလေးချောင်းသားပေါ့ခြေလေးချောင်းသားများများစားတဲ့လူတွေမှာစီးကျိတ်ကင်ဆာဖြစ်ပွားမှုတော့များတယ်ဆိုတာတွေ့ထားတယ်။ဒါကြောင့်အနောက်နိုင်ငံနဲ့ဆရာတို့နိုင်ငံကိုရှင်းကြည့်လိုက်လို့ရှိရင်ဒီအနောက်နိုင်ငံတွေမှာပုံများတယ်ဆိုတာဒီနိုင်ငံတွေမှာနေတဲ့အသားတွေစားတာပုံများတဲ့အတွက်ကြောင့်ပေါ့နော်။ဒါကြောင့်ဗမာပြည်မှာစောက်သုံးမှုများလာရင်လေဒီစီးကျိတ်ကင်ဆာဖြစ်နာတွေတက်လာတာတွေတွေ့ရတယ်ပေါ့နော်။နောက်တစ်ခုကတော့အသီးရွက်စားသောက်မှုနည်းတာတွေပါပါတယ်။ပြီးရင်ဒီကိုယ်လက်လှုပ်ရှားမှုနည်းခြင်းတို့အဝလွန်ခြင်းတို့နော်ဆေးလေးတောက်ခြင်းနော်ဆေးလေးတောက်ခြင်းအဒီအဆုတ်ကင်ဆာပြင်တခန္ဓာကိုယ်တစ်ကိုယ်လုံးမှာရှိတဲ့ကင်ဆာတွေဖြစ်များတဲ့ထဲမှာစီးကျိတ်ကင်ဆာလည်းဆေးလေးတောက်တာနဲ့ဆက်ဆက်မှုရှိတယ်ဆိုတာတွေ့ရှိထားပါတယ်။ဒါကြောင့်ဒါတွေကစီးကျိတ်ကင်ဆာကိုဖြစ်ပွားမှုများစေတဲ့အကြောင်းရင်းနဲ့မှာပါဝင်နေတယ်။ပြီးတဲ့အခါကျတော့ဒီစီးကျိတ်နီးတွိုက်မှာဖြစ်တဲ့ယောဂမျိုးစားတွေပေါ့နော်။ဥပမာစီးကျိတ်အရင်ငငယ်ကစီးကျိတ်ရောင်တဲ့ယောဂရပွင့်ကြီးလိုက်စီးကျိတ်ကင်ဆာဖြစ်ဖို့ရာဂိုင်နှုန်းများတယ်။နောက်တစ်ခါဒီလေယင်ဟာမတစ်ဆင့်ကူးဆက်တဲ့ယောဂတွေပေါ့နော်အဲ့တော့ဒါအာရာကာလာသားယောဂါတို့လိုမျိုးဂနိုရီယာနော်ဂနိုယောဂါတို့လိုမျိုးစသည်အားဖြင့်ယောဂါတွေဖြစ်မှုတယ်ဆိုရင်ကြီးလာတဲ့အခါမှာစီးကျိတ်ကင်ဆာဖြစ်ပွားမှုများတာကိုတွေ့ရတယ်။နော်ထူးခြားတာလေးတစ်ချက်ကတော့ဒီအသက်30အောက်ပိုင်းမှာဒီအမျိုးသားသားကြောဖြတ်ခြင်းပေါ့နော်။အဲ့တော့တမန်အားဖြင့်တော့မျိုးသားကြီးမှာသားကြောဖြတ်တဲ့ခါကဒီဟိုဥပဒေနဲ့ညီဆောင်ရွက်ရတယ်။အမျိုးသားတွေမှာလည်းဒီသားကြောဖြတ်တဲ့ဟာဆိုတာဒီလောက်ကန်ဆောင်ရွက်နေကြတာရှိကြတယ်ပေါ့နော်ကလေးမလို့တဲ့အခါမှာဆိုတော့အဲ့လိုအသက်30အောက်မှာသားကြောဖြတ်ထားရင်လည်းအသက်ကြီးလာတဲ့အခါမှာစီးကျိတ်ကင်ဆာဖြစ်တဲ့နှုန်းများတယ်ဆိုတာတွေ့ရှိထားတယ်။နောက်တစ်ခုကတော့လုပ်ငန်းခွင်နော်လုပ်ငန်းခွင်မှာကာစီနိုဂျင်လို့ခေါ်တဲ့ဒီကင်ဆာဖြစ်စေနိုင်တဲ့ drug ပေါင်းနေနဲ့ထိတွေ့တဲ့သူတွေမှာနော်ဥပမာတော့မီးခိုးမှိုင်းလို့နော်ဒီကြောင်မီးသွေးဆက်ရုံတို့စသည်အပြင်ဒီလိုဆက်ရုံတွေမှာလုပ်တဲ့သူတွေမှာလည်းစီးကျိတ်ကင်ဆာဖြစ်ပွားမှုနှုန်းများတယ်ဆိုတာတွေ့ရှိထားတယ်ပေါ့နော်ဒါကြောင့်မလို့ဒီချက်လက်တွေကိုသိမယ်ဆိုလို့ရှိရင်ဆရာတို့ကကာကွယ်ရေးနည်းလမ်းတွေလည်းဆောင်ရွက်ဖို့လွယ်ကူသွားမှာဖြစ်ပါတယ်
ပြည်ပြောင်းလဲလို့ရတဲ့အမှုချင်းတွေကိုပြည်ပြင်ပြောင်းလဲပြီးစီးကျိတ်ကင်ဆာရောဂါဖြစ်နိုင်ခြေကိုလျှော့ချဖို့လိုတဲ့အပြင်စီးကျိတ်ကင်ဆာရောဂါဖြစ်ပေါ်ခံစားရပြီဆိုရင်လည်းစောစောသိစေဖို့အတွက်ကြိုတင်စစ်ဆေးမှုတွေကိုမကြာခဏပြုလုပ်ပေးဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်ဆိုပ
ါဒေါက်တာတန့်စောတင်ပတ်စင်တိုင်းတင်ပြနေတဲ့လူဒုနဲ့ချမ်းမာရေးအစီအစဉ်ပါရှင်အခုတော့တင်ပတ်စင်အားကစားအစီအစဉ်ကိုနားဆင်ချရအောင်ပါဒီတင်ပတ်အားကစားခန္ဓာမှာတော့ကရင်ပြည်နယ်လှိုင်းပွဲမြို့မှာထိုးသက်ခဲ့ချတဲ့မြမရိုးရာလက်ဝေပွဲအကြောင်းကိုကိုရန်နိုင်ကစူးစီးတင်ပြထားပါတယ်ရှင
်မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOE ရဲ့အပတ်စဉ်အားကစားအစီအစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်မှာတော့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်ဘက်ကမြမရိုးရာလက်ဝေပွဲအကြောင်းကိုပြောပြသွားမှာဖြစ်ပါတယ်မြန်မာနိုင်ငံမှာလူကြိုက်အများဆုံးအောက်စားပွဲတွေကတစ်ခုကတော့မြမရိုးရလက်ဝေပွဲတွေဖြစ်ပါတယ်။မြမရိုးရလက်ဝေပွဲတွေကိုတော်ရုံမျိုးပါမကျန်းနိုင်ငံတော်ကနေရာဒေသတော်များများမှာကစားကြတာဖြစ်ပါတယ်။ရိုးရလက်ဝေပွဲတွေဟာရှင်းမြန်မာမင်းတွေလက်ထက်ကလေးကရှိလာတာဖြစ်တဲ့အတွက်အခုဆိုရင်နှစ်ပေါင်း1000ကျော်သွားပြီဖြစ်တယ်လို့ဆိုပါတယ်။အခုနောက်ပိုင်းခေတ်တွေမှာတော့မြမရိုးရလက်ဝေပွဲတွေအများစုကိုနိုင်ငံရှေ့ပိုင်းကထိုင်းမြန်မာနယ်စပ်နဲ့ကပ်နေတဲ့ကရင်ပြည်နယ်နဲ့မွန်ပြည်နယ်တွေမှာပို့ပြီးတော့တွေ့လာရပါတယ်။အဲ့ဒီဒေသတွေမှာတော့ရွာဖျားပွဲတွေ၊ဖုံးကြီးပြန်ပွဲတွေကစလို့နှစ်တကူပွဲတော်တွေအထိလဲမြမလက်ဝေပွဲတွေပါဝင်နေရှိပါတယ်။ကရင်ပြည်နယ်လိုင်းပွဲမြို့မှာကျင်းပတဲ့ဒီမြမထိုင်းရိုးရလက်ဝေပွဲမှာတော့ဒီပြိုင်ပွဲကိုမြမနိုင်ငံကလက်ဝေသမားတွေသာမကထိုင်းနိုင်ငံဘက်ကလက်ဝေသမားတွေလည်းလာရောက်ရှင်ပြိုင်ထိုးသက်ခဲ့ကြပြီးတော့မြမနိုင်ငံကလိုင်းထက်အောင်ကလက်ရှိချန်ပီယံနဲ့အကျိတ်နဲ့ထိုးပြီးတော့နောက်ဆုံးမှာအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်
။အားရလက်ဝေထိုးတယ်လို့အထင်ပေါ့။ပြောနာတော့ပြောတော့
ဒီပြိုင်ပွဲမှာအနိုင်ရတဲ့အတွက်သူဟာစုချင်းငွေဖြစ်တဲ့မြမကျပ်ငွေ6သိန်းရရှိခဲ့ပါတယ်။သားဖြစ်သူလက်ဝေထိုးတာနဲ့ပတ်သက်ပြီးသူ့ရဲ့မိခင်ဖြစ်တဲ့ဒေါ်ချစ်ထွေးကတော့အခုလိုပြောပါတယ်ဟာ
မင်းတော့ကြပါဗျာဟာတာလားအခုဒီမှာတို့ဟာတာလေအိမ်ပြန်မှဂန်ရပါမှအိမ်ပြန်ရတယ်လေဟာတာလားအဲကြောင့်ထိုးဘာမှအားမငယ်နဲ့ကြောက်ကြပါကြောက်ကြမလို့
အသက်22နှစ်အရွယ်မြမလက်ဝေသမားတူဖြစ်တဲ့ကိုလိုင်းထက်အောင်ကတော့သူမျိုးဟာလက်ဝေကစားသမားဖြစ်လာပုံနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
်ဒီဝိုင်းဘော့တက်ငငယ်လေးထိုးတော့လည်းကြောက်ပြီးတော့ကိုကတခါမထိုးဆိုတော့အဲ့တော့ဒီမားရဲ့ထိုးတာများတော့ဘာမှမဖြစ်တော့ဘူးဝါသနာပူပါတော့ဒီမားရဲ့ထိုးတော့မြင်ကိုလည်းထိုးချင်းအဆောက်တက်ထိုးငငယ်ရဆိုတနေ့ကိုထိုးရင်တရက်တော့တပွဲနှစ်ပွဲလောက်ထိုးတယ်တနေ့တပွဲထို
းမြမရိုးကလက်ဝေးဟာလက်အပြင်ဒူးတောင်ခြေတောင်နဲ့ခေါင်းကိုပါအသုံးပြနိုင်ပြီးတော့ကဘာပေါ်ကကိုကံပညာပြိုင်ပွဲတွေထဲမှာမြမလက်ဝေးဟာအကြမ်းတမ်းဆုံးပြိုင်ပွဲတွေထဲကတစ်ခုအပါဝင်ဖြစ်တယ်လို့သတ်မှတ်ထားတာဖြစ်ပါတယ်။မြမလက်ဝေးရဲ့သဘောတဘာဝနဲ့ဘလောက်အထိခက်ခဲသလဲဆိုတဲ့အပေါ်မှာကိုလိုင်းထအောင်ပြောတာကတော့
ပို့ပြီးတော့ကြာတော့အနာယူဖို့လည်းမလွယ်ဘူးတစ်ဖက်လူကလည်းကောင်းတစ်ဖက်လူကလည်းကိုလိုပဲတော့ဒီလိုကိုလိုပဲအနာယူဖို့ဒီလည်းကိုအနာလူချင်တယ်ကိုလည်းသူ့အနာလူချင်တယ်ဆိုတော့လွယ်လွယ်နဲ့တော့မရအောင်ကိုဒီကြိုးစားတော့သူထက်တော့အားပါပ
ါကိုရိုင်းနဲ့ဖောက်ခင်လူဖြစ်တဲ့လိုင်းထအောင်ကတော့သူ့သားကိုရောအရွယ်ရောက်လာတဲ့အခါမှာသူ့လိုပဲလက်ဝေသမားဖြစ်စေခြင်းပါသလားဒါမှမဟုတ်ဘလို့ဖြစ်စေခြင်းပါသလဲဒီပေါ်မှာသူပြောတာကတော့
နားထားလေသူကျွန်တော်ဒါကြတော့ထိုးခြင်းမထိုးပါသူဝါသနာပါမထိုးမဝါသနာပါမထိုးနိုင်မှာမဟုတ်ဘူးဘယ်လိုပဲကျွန်တော်တို့ကြတော့ဝါသနာပါလို့ထိုးတယ်သူ့ဘောပဲမှုတီတော့
လိုင်းထောင်ရဲ့ဖခင်ဖြစ်သူဦးမောင်ငယ်ဟာလည်းအရင်ကမြမလက်ဝေထိုးခဲ့သူတူဖြစ်ပြီးတော့လိုင်းထောင်ကလက်ဝေပညာကိုသူ့ဖခင်စီကလက်ဆင့်ကမ်းအမွေရခဲ့တယ်လို့ပြောရမှာဖြစ်ပါတယ
်အမွေရတော့ဒါပဲရှိတယ်ဒါပဲသူလည်းပြန်ကြည့်ထားပေါ့သူတက်ကြည့်ပါမလုံနိုင်ရင်ကသူပြန်ကစားပေါ့သူဆရာပြန်ဖြစ်မှာပေါ့ဒီလိုပဲကိုရည်စူးတာပဲလေ
ဒီပြိုင်ပွဲမှာတော့အမျိုးသားတွေအပြင်အမျိုးသမီးတွေနဲ့လူငယ်တွေအထွတ်ပါပြိုင်ပွဲတွေပါဝင်ပြီးတော့အမျိုးသမီးကစားသမားတချို့လည်းဝင်ရောက်ထိုးသက်ခဲ့ကြပါတယ်ဒီထဲမှာတဦးကတော့အသက်16နှစ်အရွယ်ဒေါနဘိုမဆိုသူဖြစ်ပါတယ်သူကတော့ထိုင်းမြန်မာနယ်စပ်မြောက်ဝတီမြို့ကဖြစ်ပြီးသူ့ရဲ့အဖေကလည်းလိုင်းထောင်လိုပဲရိုးရလက်ဝေသမားတယောက်ဖြစ်ပါတယ် ဒီပြိုင်ပွဲမှာတော့သူဟာသူ့ထက်အရက်ပိုရှင်ပြီးတော့လူကောင်ပိုကြီးတဲ့ထိုင်းနိုင်ငံကအမျိုးသမီးရိုးရလက်ဝဲသမားနဲ့၅ကြီးအပြည့်အကျိတ်နဲ့ထိုးသက်ခဲ့ကြပြီးနောက်ဆုံးမှာတော့တည်ချခဲ့ပါတယ်
ကျွန်တော်မျိုးဆယ်ဦးပါတယ်ကြိုက်တဲ့လူလာခဲ့အကုန်ထိုးလာပဲအဲလိုထိုးတဲ့နေရာပါတယ်အကလုံးအကြီးတန်းရွယ်ထိုးရတယ်ကိုအငယ်ကိုတဲ့အကောင်ကြီးတဲ့လူတွေကြီးပဲအားလုံးထိုးဘူးလားဆိုတော့အဲ့ထိုက်ကြီးတဲ့ဝင်မလေးတော်ကိုအကုန်ထိုးလာပဲ
သူနေနဲ့အခုလောလောဆယ်မှာမြန်မာနိုင်ငံပြည်တွင်းမှာရှိတဲ့လက်ဝဲပွဲတွေမှာပဲထိုးနေပေမဲ့အချိန်ချင်းမှာတော့ထိုင်းနိုင်ငံအထိသွားပြီးတော့ရှင်ပြိုင်ထိုးသက်ဖို့အထိရည်မှန်းထားတယ်လို့ပြောပါတယ
်ဒီမြန်မာပြည်ထဲမှာတော့မထိုးချင်ဘူးဒါပေမဲ့အစင်ကတစင်းပြီးတစင်းတိုက်ရတယ်ဆိုတော့မြန်မာပေါ်ပေါက်တဲ့လူတွေနဲ့အကလုံးထိုးပြီးမှတာဆင်မဲ့လူမစီမှာထိုင်းမှာတထိုးမှာအဲ့လိုမြန်မာပြည်မှာအရင်ဆင်ရတာပေါ့
အဲ့ဝမျိုးမှာ၅ရက်ကြာကျင်းပတဲ့ဒီရိုးရလက်ဝဲဖွဲ့ကတော့မျိုးသားအမျိုးသမီးတွေပါဝင်ဒေသခံလူကြီးလူငယ်အရွယ်ဆုံးထောင်ထဲချီသာရောက်ရှိရှိအားပေးခဲ့ကြပြီးပရိသတ်တွေနဲ့အတော်ကိုစီကားတဲ့ပွဲတစ်ပွဲနဲ့ဖြစ်ခဲ့ပါတယ်ညာ
ကိုရနိုင်ရဲ့အားကစားအစီအစဉ်ကိုနားဆင်ချစ်ရှုခဲ့ကြတာဖြစ်ပါလေရှင်။ခြားသာပြင်းနေမနေ့ကင်းအတွက်သတင်းဖတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။ VOA ကထုတ်လွှင့်ပေးနေတဲ့သတင်းတွေသတင်းဆောင်မတွေရေဒီယိုရုပ်သံအစီအစဉ်တွေနဲ့ပတ်သက်ပြီးသောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုလည်းကြိုဆိုဖိတ်ခေါ်လိုပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA မြန်မာပိုင်းအစီအစဉ်ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ပါတယ်ရှင်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကို VOA မြန်မာပိုင်းအစီအစဉ်ကကြိုဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုဦးတင်မောင်တန်းကတလှည့်တင်ပြမှာဖြစ်ပါတယ်။
စစ်ကောင်စီအတွက်လေရင်စီရောင်းချဖြန့်ဖြူးပေးနေတဲ့လူပုဂ္ဂိုလ်တွေနဲ့ကုမ္ပဏီတွေကိုအမေရိကန်ကဗုံးနှုတ်နေမှာပိတ်ဆို့ရေးယူလိုက်ပါတယ်။စစ်တပ်ကကုတ်ပြူသူတွေပေါ်တပ်ဖြတ်နေရမှာသူတို့တွေရောင်းချပေးနေတဲ့လေရင်စီကိုအသုံးပြုခဲ့တယ်လို့လည်းအမေရိကန်ဗဒိုင်းဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပိတ်ဆို့အရေးယူမှုအသစ်ဆင်းမှာပါလာသူတွေကတော့ဒေါခင်ဖြူဝင်းနဲ့ဦးစော်မင်းထွန်းတို့ဖြစ်ကြပြီးကုမ္ပဏီ၃ခုကတော့သူတို့နဲ့ပတ်သက်နေတဲ့ကုမ္ပဏီတွေဖြစ်ကြတယ်လို့ဆိုပါတယ်။စစ်ကောင်စီအတွက်အရေးပါတဲ့နောက်ထပ်ကဏ္ဍတစ်ခုကိုတိုးချက်ပြတ်မှတ်ထားအရေးယူလိုက်ခြင်းအပြင်ကိုယ့်ရဲ့နိုင်ငံသားတွေကိုဖိနှိပ်ရမှာအသုံးပြုတဲ့အရေးမြစ်တွေကိုစစ်ကောင်စီအတွက်ပို့ပြီးဆုံးရှုံးသွားအောင်လုပ်နိုင်ခဲ့တယ်လို့ဗန်ဒိုင်းဝန်ကြီးဌာနရဲ့အတွင်းဝင် Brian Nelson ကကြေညာချက်မှာပြောပါတယ်ဖန်စီထားတဲ့တပ်ပရအဦးဝင်းမြင့်နဲ့နိုင်ငံတော်တိုင်ပင်ကဒေါအောင်ဆန်းစုကြည်နဲ့တခြားသောနိုင်ငံကျင်းသားတွေကိုလွတ်ပေးပြီးအာဆီယံရဲ့သဘောတူများချက်၅ရပ်ကိုအကောင့်ထဲပေါ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကထပ်မံတောက်ဆိုလိုက်ပါတယ်။2021လုံကချမှတ်ခဲ့တဲ့နိုင်ငံတော်ကောင်စီလုံခြုံရေးကောင်စီဆုံးဖြတ်ချက်မှာ2699ကိုပြန်လဲကိုးကားပြီးထုတ်ပြန်ချက်မှာနိုင်ငံရေးအကျဉ်းသားတွေပြန်လွတ်ပေးရေးလူခွေရေးလေးစားလိုက်နိုင်ရေးတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုလေးစားလိုက်နာဖို့တိုက်တွန်းခဲ့ကြောင်းကုလသမဂ္ဂဆိုင်ရာပြည်ထိုင်ဒုတိယအမြဲတမ်းကိုယ်စားလှယ်သံမှတ်ကြီး Games Karuku ကသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှဗုဒ္ဓဦးနေကမြမအရေးတကပိတ်ဆွေးနွေးခဲ့ရမှာကုလသမဂ္ဂဆိုင်ရာမြမအမြဲတမ်းကိုယ်စားလှယ်သံအမတ်ကြီးဦးကျော်မိုးထွန်းကပင်ကွန်းပြောကြားခဲ့ပြီးစစ်တပ်ပေါ်လေရင်သုံးလောင်စာစီနဲ့ငွေချေးတွေဖျောက်ထားဖို့အဖွဲ့ဝင်နိုင်ငံတွေကိုထပ်မံတောင်းဆိုလိုက်ပါတယ်မြမပြည်ကလူတွေရဲ့အသက်တွေကိုကယ်တင်ဖို့ဘာအတွက်အချိန်တွေထပ်ထပ်ပြီးစောင့်နေအောင်မလဲဆိုပြီးတော့လေမြမသမတ်ကြီးကလုံခြုံရေးကောင်စီရဲ့အဖွဲ့ဝင်တွေကိုမေးခွန်းထုတ်ခဲ့ပါတယ်မြန်မာနိုင်ငံချင်းဆိုင်စိုက်ဘာရာဇဝတ်မှုကိုင်းကိုချိန်မှုမို့တရုတ်ကထိုင်းနဲ့လာအိုတို့နဲ့အလုတ်အထုလုပ်မယ်လို့တရုတ်ကပြောလိုက်တယ်လို့ South China Morning Post သတင်းစာကဆိုပါတယ်။ထိုင်းနဲ့လာအိုသားမကြီးတွေနဲ့အတူမြန်မာနိုင်ငံဆိုင်ရာတရုတ်သားမကြီးချိုင်ဟိုင်းကအင်္ဂါနေ့ကပူးတွဲကြေညာချက်တရကိုထုတ်ပြန်လိုက်တာပါ။အလင်းခါးသူတွေကိုရှာဖွေကယ်တင်ပြီးလောင်စာကိုင်းတွေကိုချိန်မှုအောင်မှအထောက်အကူပြုဖို့မြန်မာစစ်ကောင်စီနဲ့ကြိုးစားလှုပ်ဆောင်သွားမယ်လို့ဆိုပါတယ်။
သတင်းချင်းချုပ်ကိုဦးတင်မောင်တန်းတင်ပြပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇူဘဲ ATF တို့ဖြစ်ပါတယ်ရှင်ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ VOE Radio ရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ32လိုင်းဒိုမီတာ51တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ VOE ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီထိုက်ပါThank you.
This program has come to you from the Voice of America, Washington.